这个有点点表情啊，你都不晓得，这个没话来表白了。你说这样的，没得得讲啊，你都不怕。哎，你讲啊，你都你还不看啥东西？啥别的嘛？他去又来路了吧？他去嘛，咱路不对个。哎，你讲啊，你都没得听真的。哎，你讲啊，你讲过呗？培养过多比较进步的，那都来就没完了。哎，咱妈嘞，是说。你说偏这个，这个他妈的从家里看嘛，地拉鱼家的。你说偏那个地拉鱼不呀？来数的啊，谁敢你数别来的？数别的看，这边的这个他妈的个，哪敢你来数家的？哎，这路这个他妈的来数都不啊。你说偏那个这钱把够嘛？哎呦，没丢呗。他妈把文章比你利息的。哎，这个，是啊，你说起来了，这把手背都嘛，老家的家这个嘛的，来数你的亲戚啊，来老娘家嘛嘞，给家嘛不包呢？这个奶奶老百姓呀，大伯妹，哎，你这个奶奶老古呗，你说起来了，谁过的钱还有妈妈他呗呢？他妈把还有那边没利息的是个，他厉害。你们等金牛的呀，都有的呀，搞嘛的？那股票没说偏没去多少了呗，下头的，上头的个，比如大一、大一、二、大一啥子的，第三期的看嘛，第二、三、第五呀，第二、第六期的，第二期的看，谁敢下头的是被动嘛那个，还有啥比如，这里六个比如你来铺，第五比如你来铺呢？这个手臂的松垮的看嘛，那个来说的话那个，这里呢，这里悄悄，这一臂的出来不，就是啊，几岁的嘛嘞？那报名是吧？第二一哪家的说了？第二一的看，说的巴黎的这边过来，第二边就呗，听嘛嘞？他讲第二来说的话嘞，第二也这边过，这边。这第一年收不，那么收个这第四十一年，哪趟你都买了，这第六年哪趟不也几万嘞？这第六年的车价高比到谁家的车还用的，我讲你讲的没对了呢？第二一来呀都，六月他不比到六年没洗的，谁他妈不比到六年的，谁他妈不比到今年没洗的？你个老婆这里白看啥嘞？马德里不看那都他妈巴人咯，巴地地，他们啥那咖喱好滴，豆皮巴味，他们啥那咖喱好滴，这个别人买嘞，这里面别吧，谁谁你都买嘞，这里面没吧嘞，买金卡嘛皮皮，这里面卡皮你不要，你当一皮吧嘞，你结果把这皮皮呢，这边不必了心啊，我把我们表情嘞。不必要这里面的包他呢，哪有么大事情呢？你们八万呢，就在孤独路，你那会不要孤独路口嘞？你那么现在孤独哈，你们单就被安奈嘞？孤独是啦，谁也算他的路口啦。这里面八，你们八路行，谁嘛算他的奶奶嘞？谁也他当母奶奶嘞？这里八，你们八路行。你看那咱别孤独路口嘞，你看那现在孤独路这边旁边，你看那现在孤独啊，就被阿基嘞，这里把这个讲，你看把这个讲，谁敢不比到阿西的阿刚的？这里么八百呢？你看么八百呢？根据你的嘛，你来不得路线都比到哪里嘛吧？谁这是在新东路？你来记得看嘛？这里么八百谁哈？今年没钱，今年钱拿不对了。这里办法，今年办了。那就说，第二个人就留住，不必要贴上的阿刚的阿基的，孤独是匹夫神。这里把太比了，对比了，比来吧。第二有在看嘛？第二也那地别过来，对的是人，谁谁的拿来，也没当贴上的，古巴老年嘞，巴乔老年嘞，是个对的。 တချင်တည်းမှာဒီလိုပြောနေတာဆိုနေတာလုပ်နေတာကိုပါသတိကပ်ထားလို့ရှိရင်အဲ့ဒီအချိန်မှာသတိပဋ္ဌာန်တရားကိုဘွားပြီးသားဖြစ်နေတယ်ဒီလိုအလေးချင်းကိုလုပ်မယ်ဆိုရင်ရနိုင်ပါတယ်မဖြစ်ပါဘူးစောစောကပြောခဲ့တဲ့အကြောင်းအရာလေးကိုပဲဒကာတော်မတွေဘုံပြီးတော့လေးလေးနဲ့ခံယူအောင်စဉ်းစားအောင်ထပ်ပြီးပြောပြခြင်းတည်းတယ်မြတ်စွာဘုရားကဒကာတော်မတွေဒီလိုယူတဲ့အခါရှိကဘုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိလို့ဆိုပြလိုက်တယ်ဆိုပါတော့ဒီကံကုံ၃ပါးကိုဆိုလိုက်ရတာအရှင်အဖြစ်ဘယ်တော့ကြားမယ်ထင်တယ်ခမန်းကြည့်စမ်းပါလေးငါးစက္ကန့်လောက်ပဲရှိမယ်အဲ့လိုမြတ်စွာဘုရားကရှေ့ကသံဃာ၃ပါးကိုဇူပေးပြီးတော့နောက်ကတရားဓမ္မတွေလိုက်စုနေတော့မှာမြတ်စွာဘုရားကသမာဓိဝင်စားပြီးတော့နေလိုက်တယ်။ဒီ၅ဆက်ကတော့အချိန်လေးလက်ဖြစ်နဲ့တက်မယ်ဆိုရင်၄၅၆ချက်လောက်ပဲရှိမယ်။ဒီလောက်အချိန်လေးကိုအလကားဖြစ်မသွားစေဘူး။တန်ဖိုးရှိရှိနေလိုက်တယ်။ဒုက္ခနဲ့အောင်ချမ်းသာအောင်နေလိုက်တယ်။ထက်ခါကူကအင်မတန်ကြီးမားစရာလည်းကောင်းတယ်အင်္ဂါတူရစီရလည်းကောင်းတယ်။ဓမ္မအဖြစ်ကြည့်မယ်ဆိုရင်အဆက်ဖတ်ဆိုတာအချင်းအဖြစ်ဘလောက်မှမကြဘူး။တစ်ဖြစ်တစ်ဖြစ်လောက်ပဲကြာတယ်။တစ်ဖြစ်တစ်ဖြစ်တည်းမှာစိတ်ပေါင်းဘလောက်ဖြစ်တယ်လို့မှတ်သားဘူးလဲ။တစ်ဖြစ်တစ်ဖြစ်တည်းမှာစိတ်ပေါင်းတတိသိန်းလောက်ဖြစ်တယ်တဲ့။တော်တော်ကြီးများတာနော်။အဟောစရာကောင်းတော့အောင်များလုံးပါလေ။ခုခေတ်ပေါ်နေတဲ့ကွန်ပျူတာလေးတောင်းမှတစ်စက္ကန့်အတွင်းမှာကွန်ပျူတာတစ်ခုကကွန်ပျူတာတစ်ခုကိုအချက်နဲ့နားမြင်ချီပြီးကူးပြောင်းပေးနိုင်တယ်လေကွန်ပျူတာထက်စိတ်ကအဆပေါင်းများစွာမြန်ပါတယ်တစ်စက္ကန့်အတွင်းမှာလက်ဖြစ်တစ်ဖြစ်အတွင်းမှာစိတ်ပေါင်းတတိသိန်းလောက်ဖြစ်နေပါတယ်အဲ့ဒီအချိန်အတွင်းမှာကုသိုလ်စိတ်ဖြစ်လိုက်ရရင်ကုသိုလ်စိတ်ပေါင်းဘယ်လောက်ဖြစ်မလဲကလေးနဲ့ကြည့်ပြီးဖြစ်သွားပြီနော်နည်းသလားလို့နည်းနည်းပါဘူးနော်အကယ်၍အဲ့ဒီအချိန်မှာအကုသိုလ်စိတ်ဖြစ်သွားရဆိုရင်လေဒီတိုင်းနဲ့နော်အဲ့တော့ဓမ္မအဖြစ်ကြည့်မယ်ဆိုရင်အချိန်ကလေးကတစ်ဆက်ကံပဲဒါပေမဲ့စိတ်အရေးတွက်နဲ့ကြည့်မယ်ဆိုရင်အင်ကမြားပါလေဒါကြောင့်ဒီတစ်ဆက်ကံလေးအတွင်းမှာကုသိုလ်တွေဖြစ်လိုက်လို့ရှိရင်ကုသိုလ်စိတ်ပေါင်းကလေးနဲ့ကြည့်ပြီးလည်းရတဲ့အတွက်ကြောင့်တံခိုးဖြတ်လို့ရမလားမရနိုင်ဘူးနော်ယူတိုက်ရင်ဒီတစ္ဆကဟာဘယ်လောက်ကျင်းများတယ်ဆိုတာစဉ်းစားကြည့်နော်မယူတိုက်ရင်ဒီချင်းကတေဝေပြီးတော့နေချင်းနေမယ်မောဟတွေအားကြီးနေခြင်းလည်းနေမယ်လောဘဖြစ်ခြင်းလည်းဖြစ်နေမယ်ဒေါသဖြစ်ခြင်းလည်းဖြစ်နေမယ်မာနမနာလိုဒုရာရီခြင်းလည်းဖြစ်နေမယ်ငိုင်းကြီးနေလည်းနေမယ်ထိုင်းမိုင်းနေခြင်းနေဒါလိုဖြစ်နေမယ်ဆိုရင်ဒီချင်းကအလကားဖြစ်တော့တာပဲဒါမှမရှိဘူးတရားဓမ္မတွေအားလုံးကိုအချင်းရဲ့တန်မှုဘောရဲ့တန်မှုကိုအင်မတန်လေးလေးနဲ့သဘောပေါက်စေခြင်းနဲ့အနောက်နိုင်ငံကလူတွေပြောကြတယ် Time is money တဲ့အချင်းဒီရင်ပိုက်ဆံလို့ဆိုလိုတယ်။အချင်းရှိတဲ့မှာလက်ကိုကြိုးစားပြီးတော့လှုပ်လိုက်ရင်ပိုက်ဆံရနိုင်တယ်။ဒါကြောင့်အချင်းကိုတန်ဖိုးထားကြပါလို့တနည်းအားဖြင့်ပြောလိုက်တာပါ။ဒုဒုခတော့ရုပ်ပိုင်းကိုအားခံတဲ့လူတွေပိုက်ဆံကိုတန်ဖိုးထားကြတဲ့လူတွေဆိုတော့ဒီလိုပြောတာပေါ့။တကယ်လေးလေးနဲ့စဉ်းစားကြည့်ရင်အချင်းဒီရင်ဘဝပဲဘဝကိုအချိန်နဲ့တန်းတားကြတာပါတက်တာနှစ်ပေါင်းဘယ်လောက်နေသွားရတယ်ဆိုတာအချိန်တန်းတားကိုပြောတာပဲတက်တာပိုင်ဆိုင်သွားတဲ့အချိန်ကိုဘဝလို့ပြောတာပဲဥပမာလက်90နေတယ်ဆိုရင်အဲ့ဒီ90လုံးကြီးကိုတစ်လုံးနဲ့တစ်ခဲတည်းရတလားမရပါဘူးနော်ဘယ်လိုနည်းနဲ့ရတယ်လဲတစ်စက္ကန့်ပြီးတစ်စက္ကန့်ရတယ်လို့ပဲဆိုရမှာပဲတစ်စက္ကန့်ပြီးမှပဲတစ်စက္ကန့်ရတယ်နှစ်စက္ကန့်တော့ငြိမ်းနေမရဘူး ချိန်တော်ဒီထက်ပိုပြီးတော့ပိုင်းနိုင်တဲ့နည်းတွေရှိပါသေးတယ်တချို့နိုင်ရေးဆိုတစ်စက္ကန့်ရင်အပုံတစ်ထောင်ပုံတစ်ပုံတောင်းတင်းတင်းနိုင်တယ်လို့ဆိုကြတယ်ဒီတစ်စက္ကန့်လေးကိုတံမိုးထားနိုင်မှနောက်တစ်စက္ကန့်လေးကိုလည်းတံမိုးထားနိုင်မှာဒီလိုစက္ကန့်တိုင်းစက္ကန့်တိုင်းတစ်ခဏတိုင်းတစ်ခဏတိုင်းကိုတံမိုးထားနိုင်မှသာဘဝဟာတံမိုးရှိတဲ့ဘဝဖြစ်မှာပါTime is life. A change is in the world. A change is in the other. Kumbo abu, go, tambo tad la lumi, belumia pijamle. Tambo tadu lu pijinetule, pimambo luminishitade. Dodo, miado apindu. Kumbo abu, tambo tade, lube, pimambaveno.အသက်ရှင်ရှင်နေရင်လားလို့မေးရင်ပေါ့အသက်ရှင်ရှင်နေရင်ပါလေလို့ပြင်မှာပါပဲအသက်ဘယ်လောက်ရှင်ရှင်နေရင်လဲလို့မေးရင်ရောဘယ်လိုများပြင်မလဲအသက်ဒီဟာလောက်ရှင်ရှင်နေဆိုတော့ညာတော့အဖြစ်ကုပဝန်းကျင်မှာအသက်80 90ဒီဟာမြားတယ်လို့ပြင်မြင်မှုကြမှာပါ80လောက်ကမြင်မှုကိုမခဲရင်ပါအဲ့လိုတက်80 90တရားလောက်နေသွားတဲ့ဒီမှာဒီရဲ့နောက်ဆုံးချိန်လေးကိုဘယ်လိုနေသွားရတယ်လဲဒီနေ့တာဘယ်လိုနေသွားရတယ်လဲဆိုတာအကဲခတ်ကြည့်ပါဘုံဘုံလေးတဲ့ကုန်တော်ကြီးတစ်ပါးရှိတယ်သူ့တက်က90ရှိပြီသူ့မိမှညမှမသိတော့ဘူးတခါကလေးညနေကိုမနဲ့လို့ထင်တယ်မနဲ့မှသူ့ကိုဆုံးကတ်တော့ဆုံးဖုံးပေးပြီးခဏမေးသွားတယ်အိပ်ပြောသွားတယ်ပြန်လို့ရကသူကအဲ့ဒါကိုမိုးလင်းပြီလို့ထင်နေပြီးတော့ငါ့ကိုဆုံးကပ်ကြအောင်တဲ့ဒါတော့အနားမှာရှိတဲ့ဘုန်းကြီးတွေကသူ့ကိုဘာမှရှင်းမပြတော့ရှင်းမပြခြင်းတော့တချို့လူတွေဖုံးပေးပါဖြော်ရည်လေးဖုံးပေးပါဗျာဆိုပြီးကလိုက်ရောကတော့အဲ့ဒါလေးစားပြီးနေလိုက်တယ်နောက်နေ့ကျတော့မင်းရငါဆုံးမစားလိုက်ရဘူးငါစတုမျိုးလေးနည်းနည်းစားပြီးတနေကုန်နေရတာတော့ဘယ်သူမှဆုံးမကကြဘူးလို့ပြောတယ်တတိတွေမကောင်းတော့ဘူးနော်အဲ့တော့ဒီလောက်အသက်ကြီးတဲ့လူတွေမှာတတိချွင်းတာကျမ်းမာရေးချွင်းတာတွေဖြစ်လာတယ်ရှာရှာပါပါကုတုကံထူးတဲ့သူနည်းနည်းတော့တတိတွေကောင်းတယ်ကျမ်းမာရေးလည်းကောင်းတယ်ဆိုတယ်တို့တော့များသောအားဖြင့်အသက်သိကြီးသွားရင်မျက်စိလည်းမကောင်းတော့ဘူးနားလည်းသိမကောင်းတော့ဘူးတတိလည်းချွင်းကုန်ပြီစားတော့လေစားမယ်ဆိုပြီးတော့ဒါစားလိုက်ရတယ်လင်းကားလို့လောက်ပဲစားနေတယ်တခြားဘာမှလည်းအားကြီးမှတက်မလုပ်နိုင်တော့ဘူးဒီလိုခါမှာမိတ္တရဲ့အချင်းတွေကိုမြင်လိုက်ရတဲ့ quality အယူအဆကိုပြောရမယ်ဆိုရင်မြင်ပါတယ်လို့ဆိုနေသလားဆိုနေဘူးနော်ငွေလုံးကအချိန်နဲ့အတက်ကြီးတဲ့အချိန်အချိန်ချင်းတူတော့လေအချိန်ကိုအသုံးချတဲ့အရေးသေးချင်းမတူတော့ဘူးဒါကြောင့်အခုလိုကြမ်းမာနေတဲ့အချိန်လုံနိုင်ကြနေတဲ့အချိန်မှာကိုယ့်အချိန်ကိုပိုးပြီးတော့တန်ဖိုးထားရမယ်အချိန်တန်ဖိုးကိုသိသင့်တယ်အခုလိုကြမ်းမာနေတဲ့အချိန်မှာရရှိတဲ့တနစ်တာအချိန်ကပိုးပြီးတော့တန်ဖိုးရှိတယ်အသက်ကြီးလို့ဝမင်းတော်တဲ့အချိန်မှာတတိတွေနေလျော့ချွတ်ချော်ပြီးနေတယ်။ဒီနေ့တာနေရတော့လည်းပဲသူ့တနေ့တာအချိန်ဟာဘယ်လိုကုံသွားမှန်းတောင်မသိတော့ဘူး။မောဟနဲ့နေတာများသွားပြီကို။အင်မတန်တရားထုတ်တာပေါက်ရောက်တဲ့လူတွေတတိအင်မတန်ကောင်းတဲ့လူတွေဆိုရင်တော့အဲ့ဒီလောက်အသက်ကြီးသွားလည်းပဲတတိလက်လို့ဖြစ်တာမျိုးမဖြစ်ဘူး။ဒါကြောင့်ဒီနေ့ကိုရရှိထားတဲ့ပြစ်စစ်ပံအချိန်ကိုအများဆုံးတံပိုးထားစီခြင်းနဲ့ဒီလိုက်ယူတဲ့အခါမှာလဲနောက်ဆုံးအပိုက်မှာဒီဘုံကျုပ်အနေနဲ့အပ္ပမဒေနတံပါဒေထားလို့ထည့်လိရှိတယ်မြတ်စွာဘုရားကိုယ်တိုင်လဲဒီအပ္ပမဒေနတံပါဒေထားဆိုတဲ့ဩဝါဒကိုမြင့်စင်နဲ့ပြည့်တော်မူတယ်တဲ့နောက်ဆုံးပြိနိဗ္ဗာန်ပြုကံဤမှာတောင်းဒီဩဝါဒကိုပဲထပ်ပြီးတော့ပြည့်တော်မူတယ်မမိတ်မလျော့တတိနယ်နေပါလို့ဘုရားရဲ့အဆုံးမှာအင်တန်လေးနဲ့တည်း ဒီဒီပဲနဲ့ပြတာမပြောနဲ့နိစ္စတာကိုတောင်မှတခြားဘယ်အယူဝါဒမှမတွေ့ရဘူးဒါကိုအရေးကြီးတယ်လို့ဘယ်သူမှမသိကြဘူးမမေ့မလျော့ဒီလေးကပ်ပြီးတော့အမြဲတမ်းနေဖို့ဆိုတာအရေးကြီးမှန်သဘောမပေါက်ကြဘူးမြတ်စွာဘုရားကလည်းဘုရားရဲ့ဉာဏ်တော်နဲ့အပမန္တရဲ့တန်ဖိုးကိုသိတာပါမမေ့မလျော့ခြင်းရဲ့တန်ဖိုးကိုသိတာပါအဝိဇ္ဇာနဲ့မောဟတို့ရဲ့အပြစ်ကိုတိတိကျကျသိတော်မူတာကြောင့်ထက်ခါထက်ခါမာတော်မူတယ်။ဒီမှန်ကျေးဇူးကြည့်ပါနဲ့နော်။အဲဒီတော့ဘုရားကိုကြည်ညိုတဲ့ဆိုရင်မြတ်စွာဘုရားအလေးထားဆုံးဖြစ်တဲ့ဩဝါဒကိုအတတ်နိုင်ဆုံးကြိုးစားပြီးတော့ထိုင်နိုင်ရမယ်။ဒီလိုလိုက်နာမှတ်တာရင်ဘုရားကိုတကယ်ပဲကြည်ညိုရရောက်မယ်။အမှန်တော့ကြီးညိုတဲ့ဆိုရင်ကုသိုလ်ရအောင်လို့ရှိမှာပေါ့ဒီလိုဩဝါဒအစုံးကူတကယ်ထိထိမိမိအိုက်နာလို့ရှိရင်တော့ကုသိုလ်ရအောင်ဒီမကဘူးအင်မတန်လေးနဲ့နှိမ့်တဲ့အသိဉာဏ်တွေပါရသွားနေတယ်အပမာဒတရားကိုကျင့်သုံးပြီးတော့ဘယ်လိုမျိုးတွန်းရင်ကောင်းမလဲဆိုတာကိုကိုယ့်အကူအများကြီးစဉ်းစားတတ်တယ်တရားဟောလိုက်တဲ့အပမဒေနသံပါဒေထမမေ့မလျော့တတိနဲ့နေဆိုတဲ့ဩဝါဒအแทမှာလည်းချင်းဆိုပြီးတော့ကန့်ကပ်ပိုင်းခြားထားတဲ့သဘောမပါဘူးနော်အဲဒီလိုမပါခြင်းဒီရင်အမြဲတမ်းဆိုတဲ့အဓိပ္ပာယ်ပါသွားတယ်အမြဲတမ်းဆိုတာကနည်းနည်းလို့တဲ့အချိန်ကစပြီးနောက်အိပ်ကျော်သွားတဲ့အချိန်ထိကြားထဲမှာအချိန်လေးကိုဆိုလိုတာဒီလောက်ချင်းကြီးကြီးကိုတတိကပြီးတော့အပမဒတရားနဲ့နေလို့ဖြစ်ပါမလားလို့သိချင်တယ်သိကြလိမ့်မယ်ဒီလောက်ကြီးတော့တို့မတက်နိုင်ပါဘူးလို့ထင်ချင်လဲထင်တယ်စဉ်းစားကြည့်ရင်တော့ဒိုင်နင်းကြီးမရရင်တောင်မှတဖြည်းဖြည်းတဖြည်းဖြည်းနဲ့ကြာလေပူရလေဖြစ်လာနိုင်တယ်ဒီဘုန်းကြီးကလည်းဒီလိုဖျားဟောတဲ့ဩဝါဒဆုံးမတွေကိုလေ့လာဖတ်ရှုရင်နည်းနည်းလေးကစပြီးအထောက်တာပါစာအားထုတ်သုံးခါဆို10မိနစ်ပဲတစ်ခါတရားထိုင်ရင်10မိနစ်ပဲထိုင်တယ်အဲ့ဒီတုန်းကတတိယနေတာဟာနည်းနည်းမှန်းလည်းမသိပါဘူးကြာဘူးနာဝတစိုးစကနဲ့ပဲတရားထိုင်တယ်နောက်တော့မှတစ်ဖြည်းဖြည်းပူပြီးတော့လှုပ်ကြည့်ရင်းနဲ့သဘောပေါက်လာတယ်အဲ့ဒီတော့ဩစိုးစိုးကတင့်တော်တော်ကောင်းမှနော်လို့သိနေတယ်တချို့လူတွေကငင်းငင်းထိုင်ရင်တွန်းရင်လိုင်းစိုင်းရင်ပိုင်းနဲ့တရားထုတ်လို့ရမှမသိလို့မလုပ်ဖြစ်တာတချို့ကတော့တရားထုတ်ရတာတိတ်ခက်တယ်ထင်ပြီးမလုပ်ဖြစ်တာတချို့ကလည်းတရားထုတ်တယ်ဆိုတာသူ့အချိန်လေးနဲ့သူသူ့နေရာလေးနဲ့သူလုပ်ရတယ်လုပ်လို့ဆိုပြီးမလုပ်ဖြစ်တာတချို့ကျတော့တရားထုတ်ရမှန်းကိုမသိလို့မလုပ်ဖြစ်တာရှိတယ်ဘုရားငယ်တော်ကတော့တရားထုတ်တာဒီအချိန်နဲ့ဒီလိုရတယ်လို့ထင်ခဲ့တယ်။အမြဲတမ်းလိုရတာမဟုတ်ဘူးဆိုတဲ့သဘောဖြစ်သွားပြီနော်။အဲတော့တရားထုတ်မယ်ဆိုရင်ဂိုင်းငါတော့10မိနစ်တရားထိုင်မယ်ဆိုပြီးထိုင်တယ်။10မိနစ်ပြီးသွားရင်ပြီးပြီ။အဲဒီလောက်ပြီးသွားရင်ကိုယ့်ကိုယ်ကိုတော်တော်လေးလှုပ်လိုက်ရပြီဆိုပြီးအမျိုးလေးခင်တ်သွားတယ်။ဆက်ပြီးတော့မလှုပ်တော့ဘူး။နောက်မှအပမာဒေနသံပါဒေထကိုသဘောပေါက်လာတော့လေလို့တဲ့အချိန်ကစပြီးတတိယနေရာမှာဘူးတတိယနေရာကြီးပင်ရင်တတိယဖြင့်တရားထုတ်နေတာလို့အဲ့ဒီလိုသဘောပေါက်လာတယ်အဲ့ဒီလိုသဘောပေါက်လာတော့ဘာကျိုးများသွားတယ်လဲဆိုရင်တရားထုတ်ခွေရအချင်းကြီးအများကြီးယူတတ်လာတယ်ဘုခေတကဓမ္မတွေအလုပ်လုပ်များကြတယ်အဲ့ဒီတော့နိုးနိုးချင်းနိုးဤဆိုတာသိတာနဲ့ရတော့ဂရီလေးကပြင်လိုက်ပါအသက်ကိုပြပြဝဝလေးရှူလိုက်ပါဘာဖြစ်လို့ဒီလိုရှူခိုင်းတယ်လဲဆိုရင်ဒီလိုရှူရင်အောက်ဆီဂျင်တော်တော်များရတယ်ဒီအောက်ဆီဂျင်ကြောင့်ပဲအုန်းနှုတ်ကပိုပြီးတော့ကြီးလင်းသွားတယ်ပိုပြီးတော့နိုးသွားတယ်တခါတည်းကနိုးရစမှာနည်းနည်းလေးငိတ်ချင်သေးတယ်အရှိန်မကုန်သေးဘူးခိုင်းမှန်းမှုကကျန်သေးတယ်အဲ့ဒီလိုအားရပွားရအသက်ရှူလိုက်ခြင်းအပြင်ထိုင်မှမပြောက်သွားတယ်စမ်းကြည့်ပါအားရပွားရ10ကျင်း15ကျင်းတော့အသက်ရှူကြည့်ပါဒ ကြီးကြီးလေးလေးဖြစ်သွားတယ်နိုးသွားတယ်အဲ့ဒီလိုလုံးနေအဲ့ရခင်ပါပဲအဲ့နေဆက်ပြီးတော့ရတဲ့လောက်တတိကပြီးတော့နေလိုက်ပါချက်ချင်းမခနိုင်ဘူးဒါဘုရားဟောတဲ့မှာထောက်ထားရှိတယ်ဇာဂရိတေသံပဇာနာကာရီဟောတိနိုးလိုက်ချိန်မှာနိုးနိုးချင်းတတိလေးညာလေးနဲ့သိနေပါခန္ဓာမှာဖြစ်နေတဲ့အခုခုကိုသိနေပါသိမှာဖြစ်တာကိုလည်းပဲဖြစ်နေမှန်သိနေပါဒီလိုသိနေတာဟာ9မိနစ်ဖြစ်ခြင်းဖြစ်မယ်10မိနစ်ဖြစ်ခြင်းဖြစ်မယ်အကယ်၍လူကြီးတွေဆိုရင်တခါတလေစောကြီးနေတတ်တယ်တရားကအထမှာလည်းနည်းနည်းလေးဝင်လေးနေတတ်တယ်အထူးသဖြင့်အခုလိုအေးရရကြီးဆိုရင်မထခြင်းဘူးမထခြင်းကိစ္စမရှိဘူးအေးရမှာအေးရနဲ့ပဲတရားထုတ်ပါဘိုးကြီးဒီလိုတတိကပြီးတော့မထလိုက်ရင်စိတ်ကပြန့်နေတော့မှာတခုခုတွေးနေတော့မှာလူလူဒီလူလူမရေရတဲ့အတွေ့တွေတွေးနေမယ်။မကြည်မလင်ထဲနဲ့မမကြီးဖြစ်နေမယ်။ဒီလိုဖြစ်နေတာကိုသင်ယူထဲကပါဠိကိုယူသုံးရင်ဥဒ္ဒစာလို့ခေါ်တယ်။ဒီပဌာနာတို့ထဲကသုံးထားတဲ့ပါဠိတော်ကိုသုံးမယ်ဆိုရင်တော့ဝိခိတစေလို့ခေါ်တယ်။သုံးဖြစ်တယ်လို့ပြန့်ကျဲနေတဲ့သဘောကိုခေါ်တယ်။အဲ့ဒီစိတ်တွေဟာကုသိုလ်စိတ်တွေလို့ခေါ်မလား။အကုသိုလ်စိတ်တွေလို့ခေါ်မလား။အကုသိုလ်စိတ်တွေတခါကြံလဲဒီလိုပြက်လွင့်နေတဲ့စိတ်ဟာကုသိုလ်ပဲရောက်ချင်တယ်ရောက်တတ်ပါတယ်သို့တော့ဖြစ်ခဲပါတယ်ဩဒိသဖြစ်ပြီးဆိုရင်ဒီနဲ့တွဲရဲ့ကုက္ကုသဖြစ်တယ်ကုက္ကုသဆိုတာနားလည်လည်အောင်ပြောရရင်ပူလောင်တဲ့စိတ်ပဲငုံရရတဲ့သဘောဖြစ်မှဖြစ်ရလေရင်းဆိုတဲ့သဘောပဲကုက္ကုသမှာတခုခုအစင်မပြေတဲ့ကိစ္စရှိနေတယ်ဆိုတော့ရှိနေတဲ့ဆိုပါတော့လို့ဒါပြောရတာတကယ်တော့ရှိနေတာပါပဲအဲ့ဒီအစင်မပြေတဲ့ကိစ္စဟာအရေးကြီးရင်ကြီးတယ်လို့မကြမ်းမကြာပေါ်တတ်တယ်တချို့တကယ်လုံးမရဆိုရင်တို့ရတဲ့ဉာဏ်နဲ့တည်းအဲ့ဒီအစင်မပြေတဲ့ကိစ္စအကောင်းဆုံးရောက်လာတယ်စိတ်ပူလာတယ်စိတ်ရှင်းလာတယ်ဘုံလုံးကြီးသိရှင်းရတယ်လို့သူတို့ကိုယ်တိုင်ပြောတာကြားရတယ်တည်ရင်းလုံးကြောင့်ချက်ချင်းကောင်းတဲ့ရောက်လာတယ်အဲ့တော့နုံနုံချင်းဒီလေကထားတဲ့လေ့ကျင့်ကိုလုပ်ထားပါအကေအဲ့ဒီစင်မကြီးတဲ့ကိစ္စအကောင်းထဲရောက်လာရင်လည်းပဲချက်ချင်းပြစ်လိုက်ပါပြီးပြီးတော့ပဲနေလိုက်ပါပြီးရင်ချက်ချင်းအသက်ရှူတာမှပဲပြန်ထားလိုက်ပါအားရပါရအသက်ရှူလိုက်ပါအဲ့တော့ဖြစ်စီခြင်းနဲ့စေနာကဘာလဲဆိုတော့ဒီနေ့တာမှပထမဦးဆုံးငိုကြတဲ့စိတ်ကလေးထဲမှာအပမဒိနသံပါဒိတာဆိုတဲ့တရားရဲ့အဆုံးအမကိုထည့်ပြီးဒီအဆုံးအမကိုလိုက်နာကျင့်သုံးပြီးတော့တရားနှလုံးသွင်းတဲ့စိတ်ဖြစ်လာခြင်းနဲ့အဲ့ဒီလိုဖြစ်ရင်ကောင်းလားအမြဲတမ်းကောင်းမှာနော်ဒါကြောင့်အဲ့ဒီလိုတတိလေးကားပြီးတော့ရှင်ရတဲ့လောက်လေးနေလိုက်ပါအေးရမှာအေးရနဲ့အားထုတ်ရတာငါတရားကိုမလေးစားရရောက်သွားပြီလားလို့မသိစေချင်ဘူးဒီလိုနေတော့မှလည်းပဲတတိယနေပါလို့မြတ်စွာဘုရားကမှားထားတယ်ဒီအချိန်မှလည်းပဲငါဘုရားရဲ့ဩဝါဒအဆုံးအမကိုလိုက်နာကျင့်သုံးရမယ်ဒါကိုသဘောပေါက်စေရင်တချို့တရားဥပမာတွေကအဲ့ရထဲမှာအာမထုတ်ခြင်းဘူးအင်းစီစီကြမှာဘုရားကနဲ့ကြမှာကြံ့ကြံ့ရနာဒီမီပေးထိုင်ပြီးတော့အာထုတ်ခြင်းတယ်အဲ့ဒီလိုလုံးမှတရားကိုလေးလေးစားစားလုပ်လို့ရတယ်လို့ခံစားရတယ်ဒီလိုလေးလေးစားစားလုပ်ချင်တာလည်းကောင်းပါလေမှန်ပါလေအေးရလို့ရာနဲ့အေးရနဲ့တတိကပြီတော့နေပါနောက်ပြီးမှထပြီးမျက်နှာတင်မယ်သွားတိုင်းနေဒါလေးကိုတတိလေးနဲ့လုပ်ပါပြီးရင်ရှားခြင်းရှိမှဘုရားရှိခိုးမယ်ငါးပါးဒီလာယူမယ်မေတ္တာပို့မယ်ဒါလေးကိုလည်းတတိလေးကပြီးလုပ်လိုက်ပါတတိလေးထပြီးအန်ဆိုင်ပြီးလုပ်လို့ရှိဘူးပြီးတော့လေးနဲ့တင်တော့တော့ရတာချင်းတူလေးဒါမျိုးရှိရှိလေးလုပ်စီခြင်းနဲ့ဒါလေးပြီးရင်ခဏလေးထိုင်ပြီးတရားထုတ်လိုက်ပါဦးဘဝမှာ quality ဆိုတဲ့အရေးအသေးဟာအရေးကြီးဆုံးပဲလောကမြတ်ကိစ္စတွေကိုအရေးအသေးအကောင်းဆုံးဖြစ်အောင်ကြိုးစားမှဘဝတစ်ခုလုံးရဲ့ quality အရေးအသေးဟာမြင်ပါလေ quality ဆိုတာကိုဘယ်လိုမဆိုင်ရင်လောကကြီးတစ်ခုလုံးပျက်စီးသွားနိုင်တယ်အရေးသေးကောင်းဖို့ပါဠိကောင်းဘူးရာဒါလုတ်တိုင်းလုတ်လုတ်တတိလေးကပြီးတတိချာချာလုတ်လိုက်ပါဘုရားရှိခိုးတဲ့အခါ နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဆိုတာလေးကိုအတိပ္ပယ်လေးပါစိတ်ကတည်ပြီးတော့ဆူသွားလိုက်ပါဒီချိန်မှာစိတ်ကဘယ်ကူမှမရောက်ဘူးမပြန့်လွင့်ဘူးအဲ့ဒီလိုမပြန့်လွင့်ဖို့ကအရေးကြီးတယ်အစိုးရဆုံးကစိတ်ပြန့်လွင့်နေတာပဲတရားရှိဖို့ပြည်တာနဲ့နေ့စဉ်ခဏလေးပဲဖြစ်ဖြစ်တရားထိုင်ပါဦးဘယ်တော့ပဲအချိန်ပေးနိုင်ပြီနေပေါ့ကိုယ်ချင်းနေရတယ်လုံးတများတဲ့လူဆိုရင်လည်းနည်းနည်းပဲပေါ့အလုပ်သားတဲ့လူဆိုရင်တော့များများပေါ့မြဲတာများတာဘယ်နှမဟုတ်ဘူးလုံးဖြစ်ဖို့အရေးကြီးတယ်စဲစဲညင်းညင်းလုပ်ဖို့အရေးကြီးတယ်ဒါစီပြီးသွားရင်စာရေးတောင်းရေးကိစ္စတွေစီစဉ်ရအောင်မယ်စားမယ်တောက်မယ်အဲ့ဒီစားနေတောက်နေတော့မှလည်းတတိလေးကိုကတ်နေနေရကတ်ပြီးတော့လုပ်နေရမှာတတိလက်လို့မလုပ်ဖို့နော်တဏှာကတဏှာတွားရင်လေခြေခံတိုင်းခြေခံတိုင်းကိုနှမ်းတာလေးကိုသိတယ်လမ်းတယ်ခြားတယ်ထိတယ်ဒီလိုသိပြီးတော့တွားတယ်အကယ်၍ဒီလောက်အများကြီးမသိနိုင်ဘူးဆိုရင်လေခြေတစ်လမ်းမှာတစ်ချက်လောက်တော့သိမှခြားလိုက်တိုင်းထိလိုက်တာလေးကိုသိမှတတိလေးကားပြီးတော့တွားဖို့ရအလေးကြီးလို့ရင်ရပါတယ်တချို့တကားလုံးမလေးဆိုရင်ကားစီးရင်ကောင်းကောင်းလေးပဲတရားထုတ်နေကြတယ်ကားစီးသွားရင်လည်းအားထုတ်လို့ရတယ်ကိုယ်ကိုယ်တိုင်မောင်းနေဆိုရင်လည်းမျက်စိကလမ်းကိုကြည့်ပြီးတော့နေတယ်လက်တွေခြေတွေကဒီလိုလှုပ်တင်လာတယ်ကိုလှုပ်သွားတယ်စိတ်ကလည်းပြန့်နှံ့မှုမရှိပဲတည်နေတယ်စိတ်ကပစ္စုပန်မှရှိနေတယ်အဲ့ဒါအရေးကြီးဆုံးပဲဒီ point တွေပါပြီးရောက်တဲ့အခါယထာရသည်ဆိုရင်လည်းယထာတုံးမှာအေးစီစီလေးစိတ်ကိုရှော့ပြီးတော့တရားမှတ်နေတယ်ဒီလိုနေရင်စိတ်မှာတက်တာမှုအများကြီးရတယ်မသိလို့ရှိရင်စိတ်ထဲမှာဇောကနေတယ်လောကြီးနေတယ်ဒီလိုဇောကနေရင်လောနေရင်သင်္မန်းနေဒီလိုနဲ့အလုပ်ကိုရောက်သွားပြီးအလုပ်ဆက်ရှိတာလုပ်တယ်လုံရင်းနဲ့ကြားမှာခဏခဏတိကပ်ပြီးတော့ကိုယ့်ကိုပြန်အာရုံပြုပါစိတ်ကိုပြန်ကြည့်ပါစိတ်ကဘယ်နဲ့နေလဲစိတ်ပူစရာတောကဖြစ်စရာတွေတွေ့နေသလားခန္ဓာကိုယ်အခြေအနေတွေရောမနေနေသလဲဇင်းညောင်းနေသလားခါးရင်းညောင်းနေသလားခဏခဏပြန်ပြီးတော့ check လုပ်ပါစစ်ဆေးကြည့်ပါဒီလိုမကြမ်းမကြမ်းစစ်ဆေးကြည့်တဲ့အလေးချင်းလုပ်လို့ရှိရင်သိလာလိမ့်မယ်လူကပေါ့လာတယ်ဒီလိုကတည်းကပြင်းမှန်းတာနင်းနင်းစက်တာသွားတယ်တတိမထားလို့ရှိရင်ဒီခါကလေးပြင်းမှန်းမှန်တော့ကိုယ့်ကိုမသိဘူးအင်းတဲ့မခံနေတဲ့အချိန်ကြီးကမှမတော်တော့ပြန်မနေပြီဆိုတာသိရတယ်။ဒီချိန်မှာ stress ဆိုတဲ့အင်းကျမှုတိတ်များသွားပြီ။တတိကပြီးတော့သိနေလို့ရှိရင်ညောင်းတာကြိုက်တာပြန်မနေရော့ရော့သွားတယ်။ဒိတ်တလုံးဒီလိုနေပြီးမှပြင်ပြန်လာတဲ့အခါမှာလည်းပဲလမ်းခီးတစ်လျှောက်လုံးတတိလေးနဲ့ပြန်လာတယ်။ပြန်ရောက်တဲ့အခါမှာတခြားအရေးကြီးကိစ္စမရှိရင်ခဏတရားရှိဖို့ပြီးတရားထိုင်ပါဒီလိုတဲ့တပည့်တွေရှိတယ်။အရင်ကပြန်လာရင်ခဏလေးတရားထိုင်တယ်။စိတ်ကိုပြန်ရှင်းလိုက်တဲ့သဘောမျိုးပဲ။ဒီလိုဆိုစိတ်ကလေးကနည်းနည်းကြည်လင်ပြီးတော့ငြိမ်းချမ်းသွားတယ်။အဲ့ဒါပြီးတော့မှတခြားလူတွေရှိတာလုပ်တယ်။ပြောစရာရှိတာပြောတယ်။တရားထိုင်တဲ့အချိန်တတိယနေ့တဲ့အချိန်ငဲတာမြင်ရတာဗဒနာမဟုတ်ဘူးနော်။ဒီချက်ကိုခဏခဏပြောခြင်းတယ်။တချို့လူတွေကအချိန်မရဘူးအချိန်မရဘူးလို့ပြောတယ်။တန်မနစ်နှစ်မိနစ်တောင်မရဘူးလား။ငါမင်းလောက်ရောမရနိုင်ဘူးလားရနိုင်ပါတယ်နော်ယူတိုက်ရပါတယ်ဒီလိုအချိန်ကိုရအောင်ယူပြီးလုပ်နေတဲ့လူတကယ်ကြီးရှိတယ်လုပ်နေတဲ့တကယ်တယောက်ကြောင်ထောက်ထားပြတ်နေပါတယ်ပြောတဲ့အချိန်မှာတဲ့အချိန်လဲလုံးကြလူအကျိုးရှိတော့ရှိနေကြောင်သိစေချင်တာပါဒီစားကတရားထုတ်တဲ့တကယ်လေးတယောက်ယူလိုက်တာငငယ်ပဲရှိသေးတယ်အသက်20ကျော်ပဲရှိသေးတယ်သူကစိတ်ထင်းမှာပေါ်လာတဲ့အတိုင်းရင်းနှီးနှီးပုံမှန်နေနေကလေးလိုရိတ်တက်လိုရေးတာပါသူဘယ်လိုရေးထားသလဲဆိုတော့ခေါင်းထဲမှာခဲနေတဲ့အခါတွေးနေတာတွေရပ်သွားရင်ရှင်းပေါ့သွားတယ်တွေးနေတာရပ်သွားရင်ရှင်းပေါ့သွားတယ်ဆိုတာသူဘယ်လိုလုပ်သိတယ်လဲတွေးနေတာဘာကြောင့်ရပ်သွားတာလဲဒီမှာဒီလိုပေါ့ ကောင်းထင်မှာခဲနေတဲ့အခါဆိုတော့သူကောင်းခဲတာကိုပြီးလိုက်တယ်။ကောင်းထင်မှာတင်းနေတယ်ဆိုတာသတိထားကြည့်လိုက်တော့သိတယ်။ stress လို့ခေါ်တဲ့စိတ်ပင်ပန်းတင်းကျပ်မှုကြောင့်ခေါင်းကိုက်တာရှိတယ်နော်။စိတ်ပင်ပန်းမှုကိုယ်ပင်ပန်းမှုတွေနဲ့တင်းကျပ်နေပြီးစဉ်းစားလို့လို့ငဖူးကြောတွေတင်းစကြောတွေတင်းတတ်တယ်။သူကောင်းခဲနေတာတွေလည်းအတွေးတွေများလို့ဖြစ်နေတာ။အဲ့တော့ခေါင်းခဲနေတဲ့အခါတွေးနေတာဒီရက်သွားရင်ရှင်းပေါ်သွားတယ်ဆိုတော့တွေးနေလို့ခေါင်းခဲနေတာပေါ့မတွေးရင်ရက်သွားရောရှင်းပေါ်သွားတယ်တွေးနေတဲ့အထဲမှာဘယ်လိုအကြောင်းအရာတွေများမယ်ထင်လဲဘယ်လိုအကြောင်းအရာတွေကြောင့်ခေါင်းခဲနေတာလဲကိုယ်ကိုယ်တာကိစ္စအဆင်မပြေတာများတယ်အဆင်ပြေတာတွေးလို့ခေါင်းခဲတယ်ဆိုတာအင်မတန်ရှားပါလေအစင်းမပြေတဲ့ကိစ္စတခုရှိတယ်အဲ့ဒါကိုတွေးတယ်တွေးတယ်ကြားတော့မခံနိုင်တော့ဘူးပြင်းမှန်းလာတယ်စိတ်တွေလည်းပြင်းမှန်းလာတယ်ကိုယ်ပြင်းမှန်းမှုတွေလည်းဖြစ်လာတယ်လူတွေဟာအဲ့ဒီလိုစိတ်ပြင်းမှန်းစရာကိုယ်ပြင်းမှန်းစရာလေးနေ့စဉ်ကြုံတွေ့နေရတာနော်စိတ်ရဲ့သဘာဝဆိုတာကလည်းအစင်ပြေတဲ့ကိစ္စကိုခဏလောက်တွေးပြီးနေထားလို့ရတယ်မင်းမြပြပြမီးလို့ရတယ်သိကိမနေဘူးအစင်မကြည့်ရတဲ့ကိစ္စဆိုရင်မကြမကြတည်တယ်နေလို့မရဘူးဆိုရင်ဇာပူပန်ဇာစိတ်ညစ်ဇာစိတ်ဆိုးဇာစတဲ့အစင်မကြည့်တာရှိရင်အဲ့ဒါကိုမီးလို့မရဘူးဒါကိုပဲထက်ခါထက်ခါတွေးနေတာပဲဒီလောက်ကြီးတွေးနေတော့ရောတကယ်အကျိုးရှိသလားမရှိပါဘူးနော်ဥစ္စာကိုစက်ထောင်းမယ်သွားရင်နိုင်ရင်လည်းစိတ်ကအလိုအလျောက်ပဲအတွေးတွေရက်ပြေးဖို့ပြောလာတယ်။အဲ့တော့ဒီစာကိုရေးတဲ့ကလေးဟာမလုပ်နေတာလဲ။တရားမှတ်နေတယ်။ဘယ်ချိန်မှလဲ။ဘယ်နေရာမှလဲ။သွားရင်နိုင်ရင်လည်းတရားမှတ်နေတာ။နော်။သွားရင်နိုင်ရင်လည်းစိတ်ကအလိုအလျောက်ပဲအတွေးတွေရက်ပြေးဖို့ပြောလာတယ်။အဲ့ဒီလိုရက်ပြေးဖို့ပြောတာကသူဘယ်လိုလုပ်တည်တယ်လဲ။တိထာနေလို့ပေါ့တတိပြန်ကတ်လိုက်လို့ပေါ့တွိုင်းလိုင်းနဲ့သူ့စိတ်ကိုယ်ကပြန်အာရုံပြုကြည့်တယ်အဲ့လိုတတိနဲ့ကြည့်တဲ့ချိန်မှာကိုယ်ခန္ဓာမှာဖြစ်နေပုံစိတ်မှာဖြစ်နေပုံကိုပြန်ကြည့်တယ်ခေါင်းထဲမှာခဲနေပုံလည်းကြည့်စိတ်ထဲမှာဖြစ်နေပုံလည်းကြည့်တယ်ကြည့်လို့မြင်နေတဲ့စိတ်ကတတိနဲ့ရှင်တဲ့စိတ်သိနေတဲ့စိတ်အဲ့ဒီလိုတင်းနေတဲ့စိတ်ကပဲတူတူနေတာကိုမြင်လိုက်တာပဲမြင်လိုက်တော့မြင်တဲ့စိတ်ကတော်တော့ဒီကိစ္စကြီးဒီလောက်ထိတွေးနေတာမကောင်းဘူးလို့သိတယ်သတိနဲ့ရှင်တဲ့စိတ်ကတင့်တော်တယ်မတင့်တော်ဘူးဆိုတာသိတယ်ဒီလိုသိတဲ့စိတ်ကပဲအသေးသေးရပ်ခိုင်းတာပဲဒီလိုဖြစ်ဖွယ်ရကတော့ဘယ်လိုလျောက်ဖြစ်လာမှာမဟုတ်ဘူးဒီလိုကျင်နေနေတော့လို့ပါတယ်သိတဲ့စိတ်မလားလို့တွေးနေမှန်းသိပြီးကောင်းခဲနေမှသိပြီအတွေးတွေရလိုက်ခြင်းဒီသူစိတ်ရည်အဲ့ဒီခါကျူးနှုတ်ပြီးရက်နေအောင်ကြိုးစားပြီးထိန်းထားတယ်တဲ့ကျူးဆိုတာအင်္ဂလိပ်စကားဒီစကားကို frequency ချိန်တဲ့အခါမျိုးမှာသုံးတယ်ရေဒီယိုအသံဖမ်းဖို့အတွက် frequency ကဲ့အောင်ချိန်ယူညှိယူရတယ်အဝေးကြီးကဆင်းတဲ့အတန်တွေဖမ်းတဲ့အခါတိတိကျကျရွှေ့ယူရတယ်တစ်ချက်တစ်ချက်မိတယ်လို့ဖြစ်တယ်တစ်ချက်တစ်ချက်ပြန်လွတ်သွားတယ်ဒီလိုနဲ့တိတိကျကျမိအောင်ချင်းယူကြည့်ယူရတယ်တိတိကျကျမမိရင်လည်းမရှင်းဘူးတိတိကျမိသွားလို့ရှိရင်ရှင်းရှင်းလင်းလင်းကြည့်ကြည့်လင်းလင်းကြားရတယ်ပြီးပြီးပြင်းပြင်းကြားရတယ်ရေဒီယိုအသံဖမ်းတယ်လို့ပဲဒီဟာထုတ်တယ်ဆိုတာစိတ်ကိုကျူးလုတာကဘယ်လိုလဲစိတ်ဝင်စားကြကောင်းလဲစိတ်ကိုဒီစုပ်မှာဒီလိုချာတဲ့နေကျွန်းလုပ်ပေးတာဒီကလေးကဒါကိုလုတ်တတ်နေတယ်ကလေးလို့သာပြောတာပါမပြတ်နဲ့စက်တမိရှိပြီဆိုတော့လူကြီးပါပဲအဲဒီလိုစိတ်ကိုကျွန်းလုပ်ပြီးအတွေ့တွေရနေအောင်ကြိုးစားတယ်စိတ်ကိုကြည့်ရင်များသောအားဖြင့်ကျင်းနေတာများပါတယ်ပြီးလိုက်ရင်တော့အတွေ့တွေရပ်သွားတယ်ခေါင်းထဲမှာရှင်းရင်းပြီးတော့ပေါ့ပြီးတော့ကျင်းလင်းသွားတယ်အဲဒီလိုရှင်းရင်းနေတာပေါ့နေတာကျင်းနေတာအပြည့်တွေရနေတာကိုပြန်ပြီးတော့ပြီးနေအောင်နေလိုက်တယ် စိတ်ကိုတည်တည်ချာချာထိထိမိမိပြနေလို့ရှိရင်စိတ်ကငြင်းနေတယ်တဲ့တဲ့လေးတည်နေစိတ်ကဘာမှလုပ်လို့မရတော့ဘယ်မှသွားလို့မရတော့ဘာနဲ့ဥပမာဒီမလဲဆိုရင် TV တွေဗီဒီယိုတွေကြည့်တဲ့အခါမှာသုံးသွားတဲ့အခါရက်သွားတဲ့အခါမှာဘာကြံလဲလင်းနေတဲ့ screen ခံစားပြင်ပဲကြံနေနော်အဲ့ဒီလိုပဲစိတ်ကဖြစ်သွားတယ်ကိုယ်စိတ်ကိုကိုပြန်ကြည့်ပါစိတ်စိတ်ဝင်စားစရာကောင်းတယ်စိတ်ထမှာအသေးသေးများနေတယ်စကားတွေပြောနေတယ်ဘုကိစ္စဒီကိစ္စစဉ်းစားတယ်ဥပမာရွှေဒီကုံလို့စဉ်းစားလိုက်ရင်ရွှေဒီကုံပုံစံကလေးမျက်စိထဲမှာရေးရေးပေါ်လာတယ်ပုံပန်းတဏ္ဍာန်ပေါ်လာတယ်ကိစ္စတစ်ခုခုကိုစဉ်းစားတယ်ဆိုရင်လည်းစိတ်ထမှာစကားပြောနေတယ်အတန်နဲ့ရှိတယ်ပုံတဏ္ဍာန်နဲ့ရှိတယ်အဲ့ဒီအတန်ကစိတ်ထမှာတင်ပြောတာဒီဘက်ကဆက်တာမဟုတ်ဘူးဒါကြောင့်ကိုယ်အသေးကိုကိုပြန်နာထောင်တဲ့အကျင့်ပြောရမယ်အသေးတွေနဲ့ပတ်သက်တဲ့အကြောင်းကိုပြန်နာထောင်ပါအသေးတွေနဲ့ပတ်သက်တဲ့ပုံပန်းတရားတွေကိုလည်းသေးသေးချာချာအာရုံစိုက်ပါဒါတွေကိုပေါ့ပေါ့တနာလို့ရင်တိတိမိမိမသိဘူးနော်မသိရင်ဝါတတနဲ့သွားနေမှာပဲသေးသေးချာချာသိလို့သိလို့တဲ့သွားပြီဆိုရင်ရှိတဲ့အတွေ့အချက်ချင်းညက်သွားတယ်ချက်ချင်းမတိုင်းမတော်ပြောက်သွားတာပဲဒါကြောင့်ပြစ်စုပန်တဲ့ရင်ချက်ချင်းပြောက်မှာမတဲ့သေးရင်ဆက်ဖြစ်နေဦးမှာပဲအချိန်ရနေသေးတာအဲ့လိုစိတ်ကိုကျင်းလောက်တတ်ဖို့အလေးကျင်းလောက်ပါအင်မတန်တန်မှုရှိတယ်စိတ်ဝင်စားကြလည်းကောင်းတယ်စိတ်ကိုတိတိကျကျသိတဲ့လူကတခြားမသိနေတာမရှိတော့ဘူးဘာဖြစ်လို့လဲဆိုတော့တခြားအရာတွေကိုသိတာစိတ်နဲ့သိတာစိတ်နဲ့ပဲသိတာဆိုတော့စိတ်ကိုသိတဲ့သူကအရာတိုင်းကိုသိတယ်တတိပဋ္ဌာန်၄ပါးရှိတယ်နော်ကာယ ानु ပတ္တနာဝေဒနာ ानु ပတ္တနာစိတ်ဓာ ानु ပတ္တနာဓမ္မ ानु ပတ္တနာစလို့တော့မှာတော့ကာယ ानु ပတ္တနာနဲ့ပဲစလိုက်ရတာပါသူကလွယ်ဆုံးအကျဉ်းဆုံးထင်ရှားဆုံးဒီစာကိုရေးလိုက်တဲ့ပြည်လေးကလည်းကာယ ानु ပတ္တနာနဲ့ပဲစလာပါအာနာပါနနဲ့စလာအလုတ်ကျင့်နည်းနည်းများလာတော့ဝေဒနာ ानु ပတ္တနာလည်းသူသိလာတယ်တဖြည်းဖြည်းနဲ့စိတ်မှာဖြစ်တာကိုလည်းသူသိသိလာတယ်သူ့ကိုပြောဘူးတယ်စိတ်ကိုတိတိကျကျကြည့်စိတ်ထမအသေးမရှိရင်ဝန်းနေဝန်းတာမရှိဘူးလို့ပြောထားဘူးတယ်သူကတခါတလေဝန်းနေဝန်းတာသိဖြစ်တတ်တယ်သူကပြောတဲ့အတိုင်းစိတ်ကိုတိတိကျကျကြည့်တယ်ကြည့်တော့အတွေးတွေရပ်သွားတဲ့အခါမှာအတွေးမရှိနေတဲ့ခံစားချက်ကတော့ရှိသေးတယ်လို့ပြောတယ်အဲ့ဒီလို့ဆိုရင်အဲ့ဒီခံစားချက် feeling ကိုပါစက်ကြည့်ပါလို့သူပြောပြလိုက်တယ်နောက်တစ်ခါသူပြန်ပြောတယ် feeling ကိုပါစက်ကြည့်တော့ feeling တက်သွားတယ်တဲ့နော်ခံစားမှုရှိနေသေးတာကိုစက်ကြည့်တဲ့ခါမှာအဲ့ဒီခံစားမှုကလည်းပျောက်သွားတာတဲ့တော့တတိယတေချာကြည့်ရင်ဒီဟာဖြစ်ဖြစ်အကြည့်မခံဘူးပျောက်သွားတာပဲအဲ့ဒီတော့ရှင်းနေတာကိုတဲ့တဲ့သိရင်မမြဲမှန်ကောင်းကောင်းသိတယ်သိရှင်းတယ်တဲ့တဲ့မကြည့်နိုင်ရင်မမြင်နိုင်ဘူးအဲ့ဒါကြောင့်အခုလိုစိတ်ကိုချူးလုပ်တဲ့အလေးချင်းကိုများများလုပ်ပေးပါစိတ်ကိုတဲ့တဲ့ကြည့်လို့မရသေးဘူးဆိုရင်ခန္ဓာကိုယ်မှာထင်ရှားတာတစ်ခုခုကိုကြည့်ပါရုပ်ပိုင်းပဲဖြစ်ဖြစ်ဝေဒနာပိုင်းပဲဖြစ်ဖြစ်ဘယ်တော့မှအလွတ်မထားပါနဲ့စိတ်ကိုအမြဲတမ်းစူးစီးတဲ့အလေးချင်းလုပ်ပါတနေရာမဟုတ်တနေရာမှာစိတ်ကိုစူးစီးပြီးတော့ထားပါပြစ်စုံပါမှာစိတ်နေဖို့တတိလက်လွတ်ဖြစ်မနေဖို့ absent minded မဖြစ်ဖို့ပထမချက်အရေးကြီးဆုံးပဲအစမှာတော့ပြစ်စုံပါတော့ဟုတ်ပေမဲ့ပြင်းရပုံမှာနေတတ်တယ်ပရမတ်ပုံမရောက်ဘူးကိုယ်မှာလမ်းလျှောက်သွားရင်းနဲ့ဘယ်လမ်းတယ်ညာလမ်းတယ်ဆိုတာသိနေလို့ရှိရင်ဘယ်ညာဆိုတာပြင်းရပဲဘယ်နှမ်းလဲဆိုတာကလည်းခြေထောက်ကိုအာရုံပြုတာခြေထောက်ဆိုတဲ့ပုံကံအရှည်ကြီးကရှေ့ကိုရောက်သွားတယ်ဒါကိုလှမ်းတယ်လို့ခေါ်တာပဲဒါပြင်းရပဲပြင်းရပင်ဖြစ်တော့လေပြစ်စုံပါတော့ဟုတ်နေသေးတယ်ပြစ်စုံပါမှာပြင်းရတဲ့ဘောကတွဲပြီးတော့ပါနေတယ်တရားထုတ်တဲ့လူမှာပထမချက်အရေးကြီးဆုံးကစိတ်ကပြစ်စုံပါမှာရှိနေဖို့ပြစ်စုံပါမှာမမနေရင်ပရမဘောရောက်ဖို့မဖြစ်နိုင်တော့ဘူး ပထမတော့ပစ္စုပန်ပုံမှန်နေအောင်ထားလိုက်တယ်ပြည့်ညက်နဲ့တွဲပြီးတော့ရောပြီးတော့ပါနေတယ်လမ်းတယ်ဆိုတော့အဲမှာသိရှာမှုသဘောပါတယ်ဖြစ်မှုသဘောပါတယ်စိတ်ကလည်းသုံးသံကိုပါရောပြီးတော့အာရုံပြလိုက်တယ်ကိစ္စမရှိပါဘူးဒီလိုနဲ့အလေးချင်းများလာတဲ့အခါမှာပစ္စုပန်တဲပြီးတော့ပရမတ်ကိုတကယ်တက်တက်ပြီးတဲ့အချိန်မှာပြည့်ညက်ပြောက်သွားတယ်ခုနကတကယ်လေးပြောတဲ့စိတ်ကိုကျူးလွတ်ပြီးရက်နေအောင်ထင်းထားတယ်ဆိုတာလေးကိုထပ်ချက်ပြီးပြောပြအောင်မယ်စိတ်ကိုတက်တက်လေးကြည့်ပြီးတော့ဒါတည်းမှမရှိသေးရှင်းနေတယ်ရှင်းနေတာလေးကိုပြီးပြီးပြီးတော့နေတယ်ရှင်းနေတာပြီးနေလို့ရှိရင်ဆက်ပြီးတော့ရှင်းနေတယ်ရှင်းနေတာကိုမသိလို့ရှိရင်စိတ်ကနောက်အာရုံတစ်ခုစီရောက်သွားတယ်စိတ်ကအာရုံမရှိသေးမနေနိုင်ဘူးခဏလွတ်လိုက်ပြန်ရလိုက်နဲ့တဲ့လွတ်တော့လွတ်အောင်ပါပဲအချိန်ပြည့်ပြီ5မိနစ်10မိနစ်တော့လျှောက်ကြည့်ပါမှစိတ်ထဲပုံမလာဘဲနဲ့ရှင်းပြီးတော့တိတ်ပြီးတော့နေတဲ့စိတ်ကိုကြည့်ပြီးနေဖို့ရခက်ပါတယ်အဲ့ဒါလို့ရှင်းပြီးတော့တိတ်နေတယ်ဘာတိမှမရှိဘူးဆိုရင်ဓမ္မရီရနေတယ်လို့ဆိုရမယ်တတိကောင်းနေတယ်ဓမ္မရီကောင်းနေတယ်ဘုရားဟောထားတဲ့ဓမ္မနုပဒနာပိုင်းမှာတန်တံဝါဣဇ္ဇတံတတိတံဘုဇ္ဇေတံအထင်မြင်ဣဇ္ဇတံပရိသမုဇင်ဘောတိပဇာနာတိတတိရှိနေတတိရှိနေတယ်လို့သိနေပါတယ်ဓမ္မရီနဲ့ပတ်သက်ပြီးတော့လည်းဒီတိုင်းပဲဟောထားတာရှိတယ်နော်တန်တံဝါဣဇ္ဇတံဓမ္မရီသမုဇင်ကအထင်မြင်ဣဇ္ဇတံဓမ္မရီသမုဇင်ဘောတိပဇာနာတိဓမ္မရီရှိနေဓမ္မရီရှိနေတယ်လို့သိနေပါအဲဒီတော့စိတ်ထဲမှာဖြစ်နေတဲ့အခြေအနေကိုကြည့်ပြီးတော့သိပြီးတော့နေတာဟာဓမ္မနုပဒနာဖြစ်သွားတာလည်းနော်စိတ်ထဲမှာရှင်းနေတယ်တိတ်နေတယ်ဓမ္မရီကောင်းနေတယ်စိတ်ပြောင်းလဲမှုမရှိဘူးအဲ့ဒါကိုသိနေတယ်အဲ့ဒီလိုအချိန်မှာရှင်းပြီးတော့ကြည်ပြီးတော့ပေါ့နေတတ်တယ်အဲဒီဒီလိုကြာကြာနေလို့ရှိရင်နောက်ပိုင်းမှာပီတိတွေပတ္တိတွေအကုန်လုံးဖြစ်လာတယ်အဲ့ဒါတွေဖြစ်လာရင်လည်းသူတို့ကပါသိပြီးတော့နေရတာတစ်ဖြည်းဖြည်းနဲ့ဥပ္ပကဖြစ်နေတယ်စိတ်ကစောင့်ကြမှုတွေကျင်းပြီးတော့ဝိရိယလွန်တာယော့တာမရှိဘဲနဲ့ညှပြီးတော့နေနေတယ်။ဒါကဓမ္မနုပဒနာရဲ့သဘောတွေကိုနည်းနည်းသဘောပေါက်စေခြင်းကိုပြောပြတာပါ။လုံရင်းလုံရင်းနဲ့ကိုယ့်အကူတွေ့ကြုံလာပါလိမ့်မယ်။စိတ်ဓာနုပဒနာကိုလုံနိုင်မှဓမ္မနုပဒနာကိုလုံနိုင်တယ်။စိတ်ကိုမှမကြည့်တတ်တဲ့လူဆိုရင်အဲ့ဒီစိတ်ထဲမှာတိရှိမရှိဆိုတာကိုသူမြင်ဖို့ရတော်တော်ခင်းသွားပြီစိတ်ကိုကြည်တတ်တဲ့အလေးကျင့်ရနေတဲ့လူဆိုရင်စိတ်ထဲမှာတတိပဲဖြစ်စေတခြားတစ်ခုခုဖြစ်စေဖြစ်နေတယ်ဆိုရင်လေဒါကဘယ်နေနေမှာနော်ဥပမာဓမ္မနုပ္ပန္နဘိုင်းမှာနိဗ္ဗာန်ဆိုတာတစ်ပိုင်းပါတယ်ကာမိစ္ဆန္ဒနိဗ္ဗာန်ဆိုတာဘယ်မှာဖြစ်တာလဲစိတ်မှာဖြစ်တာကာမဂုဏ်အာယုန်နဲ့ပတ်သက်ပြီးတစ်ခုခုလိုချင်တယ်စိတ်ကိုကြည့်တိုင်းစိတ်ထဲမှာလိုချင်တဲ့သဘောလေးဖြစ်နေတာကိုမြင်နိုင်တယ်ဓမ္မနုပဒနာဆိုတာအင်းဒီစကားလုံးနဲ့ခရီးရိုးခက်ရှင်းရှင်းပြောရမယ်ဆိုရင်စိတ်ရဲ့ content အခြေအနေကိုကြည့်တာပဲဥပမာခွက်တစ်ခွက်ထဲမှာရေထည့်ထားတယ်ဆိုပါစို့ခွက်ကြီးကြီးထဲမှာရေထည့်ပြီးတော့ရေနှားမှာကပ်ပြီးကြည့်ရင်ခွက်ကိုမမြင်တော့ဘူးရေကိုပဲမြင်ရတယ်အဝေးကြီးကနေကြည့်ရင်ခွက်ကိုရောရေကိုရောမြင်ရတယ်အဲ့ဒီလိုပဲစိတ်တစ်ခုတည်းကိုအဓိကမကြည့်ဘဲနဲ့စိတ်ဖြစ်ပေါ်တည်ရှိနေပုံကိုကြည့်ရင်ဓမ္မနုပဒနာဖြစ်သွားတာပဲစိတ်ကိုအဓိကထားပြီးကြည့်ရင်စိတ်ဓာနုပဒနာဖြစ်တယ်ဒီလိုတစ်ခုကခွဲဖို့တော့မလွယ်ဘူးဒါပေမဲ့ကြည်တိုင်စိတ်ထဲမှာပါလာတဲ့တတိတို့ဓမ္မတိတို့တဒါတို့ဝိရိယတို့ဆိုတဲ့သဘောလေးတွေကိုမြင်နိုင်တယ်။တစ်ခုချင်းတစ်ခုချင်းကိုမြင်နိုင်တယ်။ခြုံပြီးတော့မြင်တာမဟုတ်ဘူး။ခြုံပြီးတော့ခက်ကြမ်းကြမ်းမြင်လိုက်လို့ရှိရင်စိတ်ဓာနုပဒနာပဲဖြစ်တယ်။အသေးစိတ်မြင်ရင်ဓမ္မနုပဒနာဖြစ်တယ်။ဒါကြောင့်ပရိပဌာန်၄ပါးကိုနည်းနည်းလေးလေးလှုပ်ချင်တယ်ဆိုရင်ကာယ ानु ပတ္တနာကနေဝေဒနာ ानु ပတ္တနာ ဝိညာဉ်ဥပဒနာကနေစိတ်ဓာတ်ဥပဒနာစိတ်ဓာတ်ဥပဒနာကနေဓမ္မဥပဒနာကိုသွားမှရတယ်။အမှန်တန်ဉာဏ်ကြီးတဲ့လူဆိုရင်တော့စစချင်းဓမ္မဥပဒနာလုံးလို့ရတယ်လို့စာပေထဲမှာတွေ့ရတယ်။ဒါပေမဲ့အခုခေတ်မှာတော့ဒီလောက်နဲ့နင်းတဲ့သူရှိဖို့ရတော်တော်ခင်းရင်းလိမ့်မယ်လို့ထင်ပါတယ်။များသောအားဖြင့်အထုခါကမှာခန္ဓာဥပဒနာကနေစတာပဲ။ဝိညာဉ်ဥပဒနာနဲ့ဖြည်းဖြည်းတွဲသွားတယ်ကာယ ानु ပတ္တနာနဲ့ဝေဒနာ ानु ပတ္တနာမခုတည်းတည်းရည်ရွယ်လို့မဖြစ်ဘူးနော်အဲ့ဒါကိုတည်တည်ကြည်ကြည်သဘောပေါက်သိရင်တချို့ကတရားထုတ်တယ်ကာယ ानु ပတ္တနာနဲ့ကိုယ်ပဲဒီမှန်ဒီလေးရပြီးတော့နေတယ်စိတ်လည်းချမ်းသာနေတယ်ဒီလောက်နဲ့ပဲရပ်တန့်ပြီးတော့နေသွားတော့တယ်ခြေကိုသိမတူးတော့ဘူးဝေဒနာ ानु ပတ္တနာရုပ်တည်းလည်းဒီလိုပဲဝေဒနာဖြစ်ပုံလေးကိုတည်ပြီးတော့နေလိုက်တာဒီလောက်နဲ့ပဲရှင်းတတ်ပြီးတော့နေလိုက်တယ်ဒီပဌာန်၄ပါးလုံးပြည့်စုံမှတာအပြင်းဉာဏ်ပို့ပြီးတော့ရင်းချက်တယ်ပြည့်စုံတယ်၄ပါးလုံးနည်းနည်းနည်းဖြစ်သွားပြီဆိုရင်အထူးကတော့ပို့ပြီးတော့လက်ကူလာတယ်ပို့ပြီးတော့ကျွမ်းကျင်မှုရှိလာတယ်အဲဒါကြောင့်ဘယ်ချိန်ဘယ်ခါဘယ်နေရာမှာဖြစ်ဖြစ်တန်နေတဲ့လောက်စိတ်ကိုစူးစီးပါဒါပသမရှင်နေနဲ့အရေးကြီးဆုံးပဲအတိတ်အနာဂတ်ကိုတွေးပြီးတော့မင်းမျိုးမနေဖို့အရေးကြီးတယ်ဒီတပည့်လေးရာကိုဆက်ပြီးတော့ဖတ်ပြလိုက်မယ်ခဏလွတ်လိုက်ပြန်ရလိုက်မယ်စိတ်ကလူကြီးဆန်လာတယ်ဒါလည်းပဲစဉ်းစားကြရအောင်တဲ့အချက်ချက်ပဲစိတ်ကလူကြီးဆန်လာတယ်ဆိုတာသူရည်ရက်တူရည်တာနော်တတိရှိနေတဲ့အချိန်မှာစိတ်ကလူကြီးဆန်လာတယ်ဆိုတဲ့အတိတ်ပဲဖြစ်နေတော့ဒီအောင်ပြန်ယူလိုက်ရင်တိလက်လွတ်သွားရင်ကလေးလေးဖြစ်သွားတယ်ဒါတော်တော်ဆင်းရဲလို့ကောင်းတယ်တော်တော်အရေးကြီးတဲ့ချက်တယ်တိလက်လွတ်ဖြစ်သွားရင်မောဟဖြစ်ပြီနော်မောဟဖြစ်လို့ရှိရင်ကြံတဲ့အကုသိုလ်စိတ်အများကြီးဖြစ်တော့တယ်အဲဒီတော့မောဟဖြစ်လိုက်တယ်ဆိုတာကြံတဲ့ကိလေသာတွေအားလုံးကိုဖြစ်ဖို့ရအခွင့်အရေးပေးလိုက်တာပဲဒေါသလည်းဖြစ်တော့လောဘလည်းဖြစ်တော့ဝန်းနေတော့တောကပြီးဖြစ်တော့စိတ်ညစ်တော့လို့အခွင့်အရေးတွေပြေးလိုက်တယ်လို့ပဲနော်ဒီကိလေသာရဲ့သဘောကကလေးသိစံတယ်ဒီကားတလေတချို့လူတွေကဘာမှအရေးမကြီးတဲ့ကိစ္စတွေနဲ့လည်းပဲဒီဖြစ်ကိုမစားနိုင်မအိမ်နိုင်ဖြစ်လောက်အောင်တောကရောက်ပြီးစိတ်ညစ်တယ်စိတ်ဆိုးတယ်နေကြည့်လိုက်တော့အင်မတန်ဒေမောကိစ္စလေးပါတခါလေသူတို့ကိုမေးကြည့်တယ်အဲ့ဒီကိစ္စဟာဘယ်လောက်တန်တယ်လဲ50 100 200တန်ရင်တန်တယ်ဒါလောက်ကိစ္စလေးနဲ့မစားနိုင်ဘူးအိမ်နိုင်တဲ့ဖြစ်အောင်ဖြစ်ရတယ်လားအဖြစ်ခံနေရတယ်လားပြန်စဉ်းစားပါဦးဒီကိစ္စကဘယ်လောက်အရေးကြီးလို့လဲဒါပေမဲ့စိတ်ကမသိဘူးနော်ဒီကိစ္စရဲ့သဘောကဖြစ်တဲ့မဖြစ်တဲ့မသိဘူးမတန်တဆကြီးစိတ်ပင်မဆင်းရဲမှုတွေခံနေတယ်။အဲဒါကိလေသာမရင်ကျက်ဘူး။ကိလေသာကလေးဆန်နေတယ်။ဘုမာလောဘဒေါသမာနအိတ်ကမစ္စရိယဆိုတာရင်းနဲ့ပဲနေလို့ရှိရင်ကလေးဆန်နေပြောမလား။လူကြီးဆန်နေပြောမလား။ကလေးဆန်နေလောဘဖြစ်နေတရားတွေမတရားဘူးဖြစ်တင်တယ်မဖြစ်ဖြစ်တင်ဘူးရတင်တယ်မရတင်ဘူးတကယ်လိုအပ်သလားမလိုအပ်ဘူးလားဆိုတာမစင်စားဘူးလောဘရဲ့သဘောကလိုအပ်မှု need နဲ့လိုချင်မှု want ကိုမခွဲနိုင်ဘူးအကုန်လုံးလိုချင်တာဘာမှဆိုလိုချင်တော့တာလဲလိုချင်တာပဲတည်တယ်ဒေါသရဲ့သဘောကစိတ်ဆိုးတယ်မကျင်တတ်ဘူးသဘောမကျဘူးဒါပဲတည်တယ်ဖြစ်စီကြက်လိုက်ခြင်းတည်းတင့်တော်တယ်မတင့်တော်ဘူးဆိုတာမသိဘူးဘုရားကမှဘယ်လိုသားလဲဆိုတော့လောဘောအထံနာသနာတိလောဘောဓမ္မံနာပတ္တိတော်တော်လေးလေးနည်းနည်းစဉ်းစားသင်တယ်ဆိုတာလေနော်မြတ်စွာဘုရားဟောတဲ့တရားတွေကရှင်းသုံးကြည့်လေးလေးပုံနဲ့လေးလေးလေလေနဲ့စဉ်းစားလေလေနည်းနည်းလေးလေးပဲကိုယ်ကိုယ်တိုင်းဘဝဖြစ်တဲ့အခါမှာကိုယ်စိတ်ကိုယ်ကိုယ်တည်တည်ချာချာကြည့်ပါ ရတဲ့ရတဲ့ဖြစ်တဲ့ဖြစ်တဲ့တဏ္ဍလားဓမ္မလားဆိုတာအဲ့ဒီလောဘကမတည်ဘူးဥပမာဗီဒီယိုကြည့်ခြင်းနဲ့လောဘဖြစ်နေတယ်ဆိုတော့ခံကြည့်လိုက်တယ်ဒီနေ့တာကုန်သွားမယ်ကိုယ်တနေ့တာလုံးဘဝကိုပြီးလိုက်ရပြီဒီလိုချင်ဆန်းတော့ဘဝကိုပြီးလိုက်ရပြီနော်အချိန်တစ်စက္ကန့်ဆိုတာဘဝတစ်စက္ကန့်ပဲအချိန်တစ်နာရီဆိုတာဘဝတစ်နာရီအချိန်နှစ်တဝက်ဆိုတာဘဝနှစ်တဝက်ပဲဒီကိစ္စတည်းငါဘဝနှစ်တဝက်ပြေးလိုက်တာတန်ကလာလောဘရဲ့သဘောကတော့မစင်သာဘူးအဲ့ဒီအာယုန်လေးနဲ့ပျော်နေရရင်ပြီးသွားပြီအဲ့တော့လောဘရဲ့သဘောကအကြောင်းကျိုးတင့်တော်တယ်မတင့်တော်ဘူးမသိဘူးဒေါသလည်းဒီတိုင်းထပ်တူပါပဲကိစ္စမှန်မြတ်ဟာအကြောင်းကျိုးတင့်မတင့်ဘူးသူတို့မသိဘူးမနာစင်လည်းပြန်ရင်လည်းဆိုင်ရင်လည်းတာခြင်းလည်းဒါပဲရှိတယ်အိတ်တာမစ္စရိယဆိုလည်းပဲမနာလုံးဝတူတယ်ဘယ်သူကဘယ်လိုကြီးပွားနေတယ်ပေါ့ကြီးပွားမှာကိုသူတို့ကဘာတွေလုပ်နေလို့ဆိုပြီးဒီလိုအပြည့်တွေနဲ့ပဲရှင်းပြပါတယ်ဒါဆိုပြိတ္တာရဲ့သဘောကရင်းချင်မှု maturity မရှိဘူးမရင်းချင်ဘူးကလေးဆန်တယ် childish ဖြစ်တယ်ဒီတော့ကိုခုစိတ်ထဲမှာဖြစ်တုံးဖြစ်နေတုံးတဲ့တဲ့ကြည့်ပါအခုစိတ်ထဲမှာဖြစ်နေတဲ့စိတ်ကဘယ်လိုစိတ်မျိုးလဲဆိုတာခဏခဏပြန်ကြည့်ရတယ်ပထမတော့ပညာဆန်လေးတယ်အစမှာတော့ပညာသဘောကပါရင်တတ်တယ်မသိလို့ပဲထင်တတ်တယ်သို့တော့ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီဖြစ်နေတဲ့စိတ်ကလေးကိုတိတိကျကျကြည့်လိုက်စမ်းပါလူချင်းနေတဲ့သဘောလေးတွေသူမို့စိတ်ဆိုးနေတဲ့သဘောလေးတွေသူမို့ရင်သူ့အစဉ်တန်ငါအစဉ်တန်သူ့ကိုငါကုန်နေစဉ်းစားနေတယ်အဲ့ဒါလေးတွေကိုပြန်ကြည့်ဆန်းပါအဲ့ဒီစိတ်ကတကယ်လူကြီးဆန်မလားလူကြီးဆန်တယ်မချိုးဖြစ်တယ်ဆိုတာအသက်နံပါတ်နဲ့ဆိုင်ဘူးအသိဉာဏ်နဲ့လည်းဆိုင်တယ်အခုပြောခဲ့တာတွေကိုပြန်ကောက်ချက်ချရရင်လူတရားကအမြဲတမ်းကြီးမချိုးဖြစ်နေတယ်လို့ပြောလို့မရဘူး။တတိရှိနေတဲ့အခါဉာဏ်ပါနေတဲ့အခါမှာလူကြီးဆန်တယ်လူကြီးဖြစ်တယ်။တတိလက်လွတ်သွားတဲ့အခါမှာကလေးပြန်ဖြစ်သွားတယ်။ဒီတိုင်းဆိုရင်ကိုယ့်ကိုယ်ကိုအမြဲတမ်းလူကြီးပါလို့ပြောလို့မရဘူး။အသက်ကတော့ဘယ်လောက်ဆိုတာတတ်မှတ်ပြီးပြောလို့ရတယ်။စိတ်ရဲ့အခြေအနေကအမြဲတမ်းပြောင်းနေတယ်။လူကြီးဆန်လိုက်ကလေးဆန်လိုက်လူကြီးဆန်လိုက်ကလေးဆန်လိုက်နေဖြစ်နေတာနော်။တတိအားကောင်းလာလေလေလူကြီးဆန်လေလေရင်းချက်လေလေညတ်တာလေလေဖြစ်လာမှာပါကိုကိုကိုပြန်မေးကြည့်ပါငါကလေးဆန်နေလားလူကြီးဆန်နေလားအဖြေကတော့လူကြီးဆန်နေတယ်လို့ပဲထွက်လာမှာပေါ့ဒါကပူပြီးရင်းချက်တယ်ပူကောင်းတာပေါ့လူကြီးဆန်နေတယ်ဆိုရင်တတိနဲ့များများနေမှရမယ်တတိလွတ်တယ်ဆိုတဲ့တကယ်နဲ့ကိလေသာဝင်ပြီကိလေသာဝင်ပြီဆိုတာနဲ့တကယ်နဲ့ကလေးဆန်သွားပြီစာကိုဆက်ဖတ်ရရင်အဲ့ဒီခါအရင်ပြောနေကြလုပ်နေကြပြီကိုရပ်ထားပြီအချိန်ပေးနိုင်အောင်လုပ်ပါလေတဲ့တတိဝင်လာတဲ့ခါမှာခန္ဓာကိုယ်မှာဖြစ်နေတာကိုသိတယ်စိတ်မှာဖြစ်နေတာကိုသိတယ်ခေါင်းခဲနေတာသိတယ်တော့ကြခေါင်းထဲမှာပေါ့သွားတယ်စိတ်ကလေးကရှင်းနေတယ်ပေါ့နေတယ်အဲ့ဒါကိုကြည့်ပြီးသိပြီးထိန်းထားတယ်တတိအားကောင်းရင်ဒါတိမှတ်မဝင်ဘူးပစ္စုပန်တဲ့နေတယ်အဲ့ဒီချိန်မှာတခြားလူကမလုပ်တော့ဘူးခဏရထားလိုက်တယ်လူလိစလုပ်တည်ဘူးခဏရထားပြီးအချိန်ပေးရတယ်အချိန်သေးနေအောင်လုပ်မှာပဲဖြစ်တယ်အဲ့တော့တတိဝင်လာတိုင်းဝင်လာတိုင်းတတိကပ်ပြီးစိတ်ကိုကြည့်လိုက်ပါအဲ့ဒီကရှင်းပေါ်သွားတယ်။အဲ့ဒါလေးကိုပဲတတိကပြီးဆက်ပြီးတော့ကြည့်ပြီးတော့သိပြီးတော့နေလိုက်ပါ။ဒီမှတခြားလို့ဆရာရှိတယ်ဆက်လုပ်ပါ။ဒီလိုကြီးပဲတနေကုန်ထိုင်နေလို့မဖြစ်ပါဘူး။စာဝတ်နေရေးအတွက်လို့အောင်မယ်။တခြားသွားစရာလာစရာပြောစရာသူစရာတွေကလည်းအများကြီးရှိသေးတယ်။သွားရင်လာရင်လုပ်ရင်ခိုင်းရင်ပြောရင်ဆိုရင်လည်းပဲဒီလေးကိုကပြီးတော့ထားပါ။မကြမ်းမကြစိတ်ကိုတတိကျကျစူးစိုက်လေးကြည့်ပေးပါ။အဲ့ဒီလိုကြည့်လို့ရှိရင်ပိုပြီးတော့စိတ်ကတည်ငြိမ်မှုအေးချမ်းမှုရှိလာတယ် အမှားအရင်နေသွားတယ်အရေးကြီးတာကိုအရေးကြီးတယ်လို့သိတယ်အရေးမကြီးတာကိုအရေးမကြီးဘူးလို့သိတယ်လူတွေမှာအဲ့ဒီလိုအရေးကြီးတာနဲ့အရေးမကြီးတာကိုလည်းပဲတိတိကျကျမခွဲခြားနိုင်ဘူးအရေးကြီးတာတွေကိုအရေးမကြီးတာတွေကိုရောထွေးလိုက်ပြီးတော့အရေးမကြီးတာကိုလည်းအရေးကြီးတယ်လို့ထင်ပြီးတော့ဝန်ထမ်းဝန်သားတွေအင်တန်ဖြစ်တယ်အချိန်ကြီးအများကြီးကုန်ခံကြလိုက်တယ်တတိကိုမကြမကြကတ်တယ်လို့ဆိုရင်ကိုလုံးနေတဲ့ကိစ္စကိုကြည့်ပြီးတော့ဒီကိစ္စရဲ့အရေးပါမှုကိုကောင်းကောင်းသိတယ်အရေးမကြည့်တဲ့ကိစ္စဆိုမလုပ်တော့ဘူးဥပမာဆိုပါတော့စောက်တုပ်ကဖတ်တယ်ဒီထက်မှအကြောင်းအရာတွေအများကြီးပါတယ်ဘာမှအရေးမကြည့်ဘူးဆိုရင်စက်မဖတ်တော့ဘူးတတိဝင်လာရင်ပြေးပြီးတော့တော်တော့ပြီဆိုပြီးထားလိုက်လို့ရတယ်ပြောနေတဲ့စကားဆိုလည်းဒီလိုပဲစကားပြောရင်ပြောရင်တတိဝင်လာတဲ့ခါငါဘာပြီးပြောနေတယ်လဲငါပြောနေတဲ့အကြောင်းအရာတွေကတကယ်တန်ဖို့ရှိရလားတကယ်မှတ်သားเสียပါရဲ့လားသို့မဟုတ်ရင်စကားမရှိစကားရှာပြီးတော့အ၎င်းအချိန်ကုန်ခံအချိန်ချိုးမှုတစ်သက်လားလို့ဒီလိုပြေချာတတိလေးနဲ့ကြည့်လိုက်ပါတတိယဝင်လာရင်အကျိုးမရှိတဲ့စကားစဉ်ဆက်ပြီးတော့မပြောတော့ဘူးဖြတ်လိုက်တော့တယ်ဖြတ်လိုက်ပြီးတော့တခြားတန်ဖိုးရှိတဲ့အလုပ်တစ်ခုခုကိုလုပ်ချင်တယ်လုပ်မယ်အဲ့တော့တတိရှိတဲ့လူကပို့ပြီးတော့ရွေးချယ်လာတယ်လုပ်တင်တာကိုဆက်လုပ်တယ်မလုပ်တင်တာကိုဆက်မလုပ်ဘူးဒီတွေးကောင်းတာတွေ quality ကောင်းတာတွေကိုရွေးလာသာကူကသူ့မှာလွတ်လပ်မှုတစ်ခုရှိနေပြီ။အလကားနေရင်အချိန်ကိုမခံတော့ဘူး။အဲ့ဒီလိုတတိနဲ့ကြာကြာနေတဲ့သူဟာလုံးဝမကိစ္စမှာပိုပြီးတော့လုံရကျွန်းနှက်အောင်ရှင်းစားတော့တာပဲ။အချိန်ကုန်ရင်လည်းအချိန်ကုန်ရကျွန်းနှက်အောင်လူပင်ပန်းရင်လည်းလူပင်ပန်းရကျွန်းနှက်အောင်ရှင်းစားပြီးလုပ်လာတယ်။အရင်သေးကောင်းဖို့ဆိုတာကိုအမြဲတမ်းအာရုံစိုက်တဲ့အတွက်ကြောင့်တတိကောင်းတဲ့လူမှာဘဝရဲ့အရေးအတွေးဟာမြင့်မားလာတယ်အဲဒီတော့ဘဝတစ်ခုလုံးရဲ့အရေးအတွေးကိုမြင့်မားစေခြင်းဘာလို့ရမလဲတတိအမြဲတမ်းရှိရမယ်ဟုတ်တယ်အမြဲတမ်းတတိရှိရမယ်တရားထုတ်တယ်ဆိုတဲ့အစကားလုံးကိုကြားလိုက်တဲ့အခါမှာညာသွားဖြစ်တရားကမှာဖြစ်ဖြစ်တရားတစ်ဆောင်မှာဖြစ်ဖြစ်ဤတာတစ်ခုခုမှာပဲဖြစ်ဖြစ်ဆိုင်နေတဲ့ပုံစံနဲ့ညီငယ်လေးနေတာလောက်ကိုပဲထင်ကြတယ်ဆွဲမြင်ကြတယ်အဲ့ဒီလိုလုံးမှလည်းပဲအကျိုးပူရှိတယ်လို့ထင်တယ်ဟုတ်တယ်ဟုတ်ပါတယ်အမှန်တန်ကျေရှိပါတယ်ဒါပေမဲ့တခြားအချိန်မှာရတဲ့လောက်လုပ်မယ်ဆိုရင်ဘောအကျိုးမရှိဘူးလားရှိမယ်နော်တွားရင်လာရင်ငင်းခိုင်းရင်ကိုပဲတရားထုတ်ထိုင်ပြီးတော့ပဲအားထုတ်ဖို့ရာအချင်းဆိုတာဒီနေ့တောင်မှနည်းနည်းပဲပြီးနိုင်တယ်။ဣတာကိုသွားပြီးတရားထုတ်ဖို့ဆိုတာလေဒီနေ့မှဘယ်လောက်ပြီးနိုင်မလဲ။တလပြီးနိုင်မလို့လာပါဘူး။အင်မတန်လို့များကြတာဘူး။အဲဒါကိုယ့်ရဲ့နေစဉ်ဘဝဒီလိလတ်ထဲမှာမိုးလင်းကမိုးချုပ်သွားလာလှုပ်ရှားရင်းနဲ့ထုတ်တတ်ပြီးတော့ရသမြအချင်းလေးကိုယူပြီးတော့ဒီလိုတတိနဲ့နေသွားမယ်ဆိုရင်အကျိုးရှိမလား။အမြဲတမ်းကြည့်ရှိတယ်နော်။အဖြစ်တစ်သက်ကလေးချိန်မှာတတိကလိုက်တာနဲ့တကယ်နဲ့အဲ့ဒီအချိန်မှာအကုသိုလ်မဖြစ်ဘူး။အဲ့ဒါကိုကနေတဲ့ကျူလာ။တတိကပြီး5မိနစ်လောက်နေလိုက်တဲ့စဉ်ကိုပဲစိတ်ကလေးကြီးပြီးတော့ရှင်းပြီးတော့ပေါ့သွားလို့ရှိ။ကိုယ်မှတက်တာမျိုးအများကြီးရသွားပြီနော်။အဲ့ဒီအချိန်မှာအကုသိုလ်လည်းမဖြစ်ဘူး။အနာကူမှာကြိုက်နေတာခဲနေတာခေါင်းထမတင်းကျပ်နေတယ်လည်းမရှိတော့ဘူးစိတ်ထမလည်းပဲရှင်းသွားတယ်နော်ဒီလိုမပြမပြလုပ်တဲ့အချင်းရှိသွားရင်မဖြစ်မလဲတတိကောင်းလာပြီးတော့အလွန်ကျင်ကြီးရှုပ်တဲ့အဆင့်ကိုမရောက်တော့ဘူးနည်းနည်းလေးရှုပ်လိုက်ပြီးလိုက်ကျန်ရှင်းသွားလိုက်ဆိုတော့သူ့မှာရှုပ်ထွေးမှုပူလောင်မှုနည်းတယ်များသောအားဖြင့်တည်ငြိမ်မှုအေးချမ်းမှုပဲရှိတယ်ဒီကပဲဆံမကြီးတယောက်လာလျှောက်တယ်။နေရင်ထိုင်ရင်နဲ့အာထုတ်ဖို့ဆိုရအာထုတ်ဖို့ရဆိုတာကိုသဘောပေါက်ပြီးတော့ကြိုးစားပြီးတော့လုပ်ပါလေ။ဒ တတိယဘဝအမြဲတမ်းအေးချမ်းလာပါပြီ။အရင်တုန်းကစိတ်ဆူးတတ်တယ်၊စိတ်တူတတ်တယ်။ဒါပေမဲ့တတိယတော့အောင့်တာတယ်။ကျိုးသားပြီးတော့ထိန်းထားတယ်၊ပြီးခံတယ်။အခုတော့ဖြစ်တိုင်းပြီးဖြစ်တိုင်းပြီးဖြစ်လာတော့ဒေါသဖြစ်တာကိုသိလိုက်ရင်ချက်ချင်းပြောက်ပြောက်သွားတယ်။အဲ့တော့တတိယတော့ပြီးခံမှုမလို့တော့ဘူး။သိဖို့ပဲလို့တော့လေ။သူပြောကုန်လေကောင်းလိုက်တာနော်။သိဖို့ပဲလို့တော့လေ။ဖြစ်လာတဲ့စိတ်ဖြစ်လာတဲ့ခံစားချက်စိတ်ရဲ့လှုပ်ရှားမှုတဲ့တဲ့ကြီးလိုက်လို့တိလိုက်ရင်ပြုတ်သွားတာပဲဘယ်လိုကိလေသာပဲဖြစ်ဖြစ်တဲ့တဲ့ကြီးလိုက်ရင်ကြောက်မှာပဲအဲဒီတော့လောဘဒေါသအစရှိတဲ့ကိလေသာတွေကသူတို့ကအပြစ်တင်ရန်ရှာပြီးတော့တိုက်ခိုက်တာကိုသူတို့မကြောက်ဘူးသူတို့ဘာကိုကြောက်တယ်လဲဆိုတော့ AACC တတ္တိရှိရှိယိုယိုတာတာတဲ့တဲ့ကြည့်တာကိုကြောက်တယ်တဲ့တဲ့ကြည့်ရင်ဘယ်ဟာမှကြည့်မခံကြောက်သွားတာလေဒီလိုတဲ့တဲ့ကြည့်တာပုံပဲလို့အဲဒီတော့မကြမ်းကြာကိုယ်စိတ်ထမှာဖြစ်နေတာဒီကိုတဲ့တဲ့ကြည့်တဲ့အကျင့်လုပ်ပါအကျင့်လုပ်လို့ရှိရင်ကျွမ်းကျင်လာပါလေအစမှာတော့နည်းနည်းဖြစ်တယ်ဥပမာဒနာပြည့်ကျင့်နေပြီဆိုရင်အစမှာမှောက်ပြီးတော့ဒီလိုချာချာချိန်ပြီးတော့ပြင်မှတ်ကြည့်ကိုအကြာကြီးတူပြီးတော့မှကြည့်ပြည်ချင်းညှစ်ပြီးတော့ခလုတ်ကိုအသားလေးဆွဲလိုက်ရလားဒါတောင်းမှနည်းနည်းလေးကြမ်းလို့ရှိရင်ဒီမှာကလုံးလုံးမထီဘူးလွဲသွားတယ်အင်မတန်ကြီးတဲ့မပေသုံးပြေလောက်ရှိတဲ့ပြင်မှတ်ကြည့်တောင်းမှလုံးဝလွဲအောင်ဖြစ်တော့တာမျိုးတွေရှိတယ်နော်ဖြစ်တာကြမ်းကျင်လာတဲ့လူကြတော့သွားရင်းလာရင်တောင်းကြီးမှန်းတောင်းဖြစ်သွားလို့ရတယ်အင်မတန်ကြမ်းကျင်လာတယ်နော်သိချင်းရတယ်လို့တောင်မထင်တော့ဘူးတရားထုတ်တယ်လည်းဒီတိုင်းပဲအလေးချင်းများသွားလို့ရှိရင်စိတ်ကစိတ်စပံကိုတဲ့အောင်ပြည့်လို့ရတယ်အဲ့ဒီလိုစိတ်စပံတဲ့တဲ့ဒီတတ်တဲ့အလေးချင်းများလာပြီဆိုရင်စိတ်ရဲ့အရေးသေးဟာမြင့်မားလာတယ်စိတ်မှာဖြစ်တဲ့လောဘဒေါသတွေကြမ်းနေမှုတွေစိတ်ဆင်းရဲမှုတွေတဖြည်းဖြည်းရှင်းသွားတယ်သူတို့ရှင်းတော့လို့ရှိရင်စိတ်ရဲ့အရေးသေးဟာပို့ပြီးတော့ကောင်းလာတယ်။အေးချမ်းတည်ငြိမ်ရှိလာတယ်။စိတ်ရှင်းမှုရှိလာတယ်။အဲတော့စိတ်ရဲ့အရေးသေးမြင်မှလာရင်ဘဝရဲ့အရေးသေးလည်းပဲမြင်မှလာတာပဲ။ဘဝဆိုတာစိတ်ရဲ့ရောင်ရဟမှုပဲ။ကိုယ်စိတ်ထားကတကယ်အတင်းကြပ်ကြပ်ကြည့်ပြီးတော့ပြောင်းလဲသွားရင်ဘဝလည်းပြောင်းလဲသွားတယ်အပေါ်ရဟန်ဆောင်ပြီးကြောင်းထားလို့မရဘူးစိတ်ကတကယ်တိတိကျကျကြည့်အတင်းကျကျတိတိကျကျမြင်လို့ရှိရင်သူ့အလိုလိုပြောင်းတယ်ပို့ပြီးတော့ကောင်းမွန်လာတယ်ပို့ပြီးတော့မှန်ကန်လာတယ်သဘောထားတွေပို့ပြီးတော့ပြည့်ဝလာတယ်သဘောထားကြီးလာတယ်ဆွလွတ်နေတယ်တီးခံနေတယ်နားလည်နေတယ်တရားတွေဘလို့ပဲအမှားတွေလုံနေလုံနေကိုယ့်အကူကောင်းတာမှန်တာသိမော်တာကိုလှုပ်ပြီးတော့နေသွားနေတယ်တရားလို့ကိုလိုက်လို့ရတယ်ဆိုတော့မရှိတော့ဘူးကိုအပညာလေးနဲ့ကိုစိတ်နဲ့ကိုအကောင်းဆုံးအမှန်ဆုံးကိုရွေးချယ်ပြီးတော့လုပ်သွားနိုင်တယ်နေသွားနိုင်တယ်ဒီချက်နဲ့ပတ်သက်ပြီးပြောပြခြင်းတယ်မင်းကဆရာဝန်တယောက်ရောက်လာတယ်သူကမေတ္တာနဲ့ပတ်သက်ပြီးတော့ပြောတယ်ကို့အပေါ်မှာမေတ္တာမထားရဘူးကိုကမေတ္တာထားမယ်ဆိုရင်ကချင်မတိုက်ဘူးသူတုံးတဲ့စကားလုံးကတော့ cost effective မဖြစ်ဘူးကချင်မတိုက်ဘူးသူကမှမေတ္တာမထားတာကိုယ်ကသူ့ကိုမေတ္တာထားရင်ကိုယ်ကရှုံးချနေပြီအဲ့ဒီလိုသူကတွက်တာနော်ဒါနဲ့သူ့ကိုဒီအေးအေးဆေးဆေးနဲ့ရှင်းပြလိုက်တယ်ဒါကြီးကိုယ်စိတ်အကြောင်းကကိုယ်တကယ်သိလို့ရှိရင်သူကဘယ်လိုနေနေကိုယ်စိတ်သဘောထားလေးကိုကိုငင်းငင်းညာအေးချမ်းချမ်းထားလိုက်ပါပဲအဲ့တော့ကိုယ်မှာငင်းညက်တဲ့အေးချမ်းတဲ့စိတ်ထားဖြစ်နေရတာရှုံးနေလားဘာရှုံးရှိတယ်သူများကိုယ့်ကိုမေတ္တာမထားနိုင်ပြီနဲ့သူကမေတ္တာထားပြီးတော့နေလိုက်ရတာကိုယ်ဘာရှုံးသွားတယ်လေ သူကကိုယ့်ကိုစိတ်ဆိုးလို့ကိုယ့်ဘာသူ့ကိုပြန်စိတ်ဆိုးနေမယ်ဆိုရင်ကို့မှာရှုံးပေါ်နေတယ်သူကကိုယ့်ကိုစိတ်ဆိုးတယ်ကိုကဘယ်လိုမှသဘောမထားဘဲနေလိုက်တယ်ကို့မှာဘာမှမရှုံးဘူးဘယ်ဟာတက်ချီကြတယ်လဲပြန်ပြီးတော့ပြောပြရရှိရင်တောင်မှစိတ်ဆိုးမှဆိုးနေမှုပဲနည်းသဘောထားကြည့်ကြည့်ဉာဏ်ကြည့်ကြည့်နဲ့ဟေးစီစီစီစီနေနေပြောမယ်ဆိုရင်ဒါအမြတ်ကြီးအများကြီးဖြစ်နေပါလေလူတွေမှာမြင်လိုက်တာနဲ့ react လုပ်တယ်ကြားလိုက်တာနဲ့ react လုပ်တယ်တုံ့ပြန်တယ်ဘလိုရောက်တုံ့ပြန်တယ်ဝင်နေဝန်တာအမြဲဖြစ်နေတယ်အဲ့ဒါဟာတက်ချင်မကန်ဘူး cost effective မဖြစ်ဘူးအဲ့တော့တုပ်ကူမြင်လိုက်တာနဲ့ automatic ဘလိုရောက်ချက်ချင်းတုံ့ပြန်မယ်ဆိုရင်အဲ့ဒီလူမှာတင့်တော်တယ်မတင့်တော်ဘူးမှန်တယ်မမှန်ဘူးဆုံးဖြတ်ဖို့ရွေးချယ်ဖို့အချိန်တောင်းမရှိဘူးဉာဏ်နဲ့လောဘဖြစ်လိုက်ပြီဉာဏ်နဲ့ဒေါသဖြစ်လိုက်ပြီကြားတာနဲ့လောဘဖြစ်ပြီကြားတာနဲ့ဒေါသဖြစ်ပြီအဲ့ဒါလိုအာယုံတစ်ခုခုနဲ့ကြုံတိုင်းကြုံတိုင်းစိတ်ကအလိုလျောက်တုံ့ပြန်နေမှာဆိုရင်အဲ့ဒီလူမှာရွေးချယ်တယ်ဆိုတဲ့ဘောကမရှိတော့ဘူးရွေးချယ်တယ်ဆိုတဲ့ဘောမရှိတော့ဘူးဆိုရင်သူ့မှာလွတ်လပ်မှုဆိုတဲ့ဘောလည်းမရှိတော့ဘူးအဲ့တော့ကိုယ့်ကိုယ်လွတ်လပ်တဲ့သူဖြစ်ခြင်းလားမဖြစ်ခြင်းဘူးလားမင်းဘယ်နဲ့ဖြစ်မလဲလွတ်လပ်တဲ့သူဖြစ်ခြင်းလေလို့ပဲဖြေကြမှာပဲနော်လွတ်လပ်တဲ့သူဖြစ်ခြင်းလေဆိုရင်အမြဲတမ်းသတိနဲ့နေပြီးတော့ဉာဏ်တိုင်းသိကြားတိုင်းသိသိနေပြီးတော့အလိုလျောက်ဒေါသနဲ့မတုံ့ပြန်ဘဲနဲ့အလိုလျောက်ဒေါသနဲ့မတုံ့ပြန်ဘဲနဲ့အလိုလျောက်မောဟနဲ့မတုံ့ပြန်ဘဲနဲ့တင်တော်တယ်မတင်တော်ဘူးမှားတယ်မှန်တယ်ဆိုတာကိုတတိကြီးကြီးဉာဏ်ကြီးကြီးနဲ့ချင့်ရင်ပြီးတော့ကိုယ့်အတွက်ကောအများအတွက်ကောတကယ်ရည်ရှိမှအကောင်းဆုံးဖြစ်မဲ့ကိစ္စကိုရွေးချယ်ဆုံးဖြတ်ပြီးတော့လှုပ်လိုက်မှသာတကယ်လွတ်လပ်တဲ့သူလို့ခေါ်နေရတယ်သူကကိုယ့်ကိုမေတ္တာမထားနိုင်လို့ကိုယ်ကသူ့ကိုမေတ္တာမထားဘူးဆိုရင်ကိုမမြတ်တာစိတ်ဖြစ်ခွင့်ရော့သွားတယ်အဲဒီတော့ဘယ်လိုလဲဘာပဲပြောင်းလဲပြောင်းလဲကိုကမပြောင်းမလဲမြတ်တာထားမယ်ပြီးခံမယ်ဆိုရင်ကိုမမြတ်တာမြင့်မြတ်တဲ့ကောင်းတဲ့စိတ်တွေဖြစ်ခွင့်ရတယ်ကိုရဲ့စိတ်ဓာတ်ရဲ့အရေးသွေး quality ဟာမြင့်မားလာတယ်အဲ့ဒါကျိုးမရှိဘူးလားအင်တန်ကျိုးရှိနေတာနော်လူတွေရဲ့စိတ်ရဲ့သဘာဝကိုနားမလည်လို့ပါစိတ်ရဲ့သဘာဝကိုတကယ်နားလည်လာရင်ကိုယ့်စိတ်ကိုအကောင်းဆုံးချိန်မှာထားခြင်းပဲဒါကအကောင်းဆုံးပဲသိချေအကဲ့ဆုံးပဲသူများဘာလုပ်နေလုပ်နေကိုယ့်စိတ်ကိုအကောင်းဆုံးချိန်ထားရတာကိုယ့်တတော်အကျိုးများဆုံးသိချေအကဲ့ဆုံးပဲအဲ့ဒီလိုတတိနဲ့ဉာဏ်နဲ့ကြည့်ပြီးတော့သိပြီးတော့ကိုယ့်စိတ်ရဲ့အရေးသေးကိုမြင်မှနေအောင်ဟာနေပြီဆိုရင်ကိုယ့်ဟာကိုယ်တမျိုးကျင်းနဲ့လာတယ်ပို့ပြီးတော့လည်းပဲငင်းချမ်းလာပါတယ်ဘဝရဲ့အရေးသေးကိုမြင်မှစေခြင်းဤစိတ်ရဲ့အရေးသေးကိုမြင်မှအောင်ကြိုးစားမှဖြစ်တယ်အသိဉာဏ်ရဲ့အရေးသေးကိုမြင်မှအောင်ကြိုးစားမှဖြစ်တယ်ဘဝရဲ့အရေးသေးကိုကိုယ်သုံးတဲ့ပစ္စည်းကောင်းတွေနဲ့တိုင်တာလို့မရဘူးဘဝရဲ့ရည်ရွယ်မှုကိုယ့်ရဲ့စိတ်ဉာဏ်သဘောထားကိုယ့်ရဲ့အသိဉာဏ်ရင်းချမှုမြင့်မားမှုကိုယ့်ရဲ့မြင့်မြတ်တဲ့စိတ်ထားနဲ့လည်းတိုင်းတာလို့ရတယ်ဒီစီးနဲ့တိုင်းတာလည်းစဉ်အင်မတန်ရုပ်ဝါဒီဆံလုံးတယ်လို့ဆိုရမှာပါကိုယ့်စိတ်ကလေးကိုကိုယ်တည်ပြီးတော့ကိုယ့်ဟာကိုယ်စမ်းသပ်ရှင်းရှင်းကြည်ကြည်လင်းလင်းငင်းငင်းချမ်းချမ်းလေးနေသွားလို့ရှိရင်ဒီနေ့တခြားအသိဉာဏ်တွေပို့ပို့ပြီးတော့ရင်းချက်လာနိုင်တယ်ဒီလိုနေ့စဉ်နေထိုင်သွားတဲ့မိမိရဲ့ဘဝမှာမိမိရဲ့ daily life မှာစိတ်ဓာတ်ကိုအေးချမ်းအောင်မထားနိုင်ပဲနဲ့ခဏလောက်တရားထုတ်ရင်းနဲ့တော့တာရှိမခံဘူးပြန်ကြကြသွားတာပဲ10ရက်15ရက်လောက်တရားထုတ်လိုက်တယ်နည်းနည်းနေလို့ကောင်းသွားတယ်စိတ်ကလေးနဲ့ကြည်လင်လာတယ်စိတ်ကောင်းလေးတွေဝင်လာတယ် အဲတရားမထုတ်တာကြာသွားရင်အဲ့ဒါတွေကပြည်ပြည်ရှော့ကြာသွားတယ်။အဲ့ဒီလိုပြန်ကြမသွားအောင်ကိုယ့်ရဲ့နေ့စဉ်ဘဝထဲမှာငြင်းချမ်းတဲ့စိတ်ကလေးကိုအမြဲဖြစ်ပေါ်နေအောင်ထိန်းထားမှရတယ်။အမြဲတမ်းကိုယ့်စိတ်ကိုစစ်ဆေးကြည့်ပြီးငြင်းချမ်းအောင်ပြန်ပြန်ထားရမယ်။ဒီတမ်းကသူ့အနေနဲ့လေးနဲ့သူသူ့အချိန်လေးနဲ့သူတရားထိုင်တာကိုအင်္ဂလိပ်လိုပြောရရင် formal meditation practice လို့ခေါ်တယ်။တွားရင်လာရင်နဲ့ရသလောက်ကြီးကြီးဆဆတတိကပြီးတော့နေသွားတာကို informal meditation practice လို့ခေါ်တယ်။အဲဒီ formal meditation ကိုရော informal meditation ကိုရောနော်ဒီတန်းကသူဟာသူအချိန်လေးပေးပြီးသူနေရာလေးနဲ့သူအားထုတ်ပြန်ပြီးကိုရောတွိုင်းလိုင်းနဲ့အချိန်လေးနေရာလေးမှာရသလောက်အတိလေးနဲ့တိတိပြီးတော့နေသွားတဲ့အလေးချင်းကိုရောခုစလုံးလုံးမှပြည့်စုံတယ်ဒီထိုင်ပြီးတော့အားထုတ်တဲ့အလေးချင်းလို့သတိဓမ္မာတိကောင်းလာလို့ရှိရင်တွားနေလိုင်းတုန်းကလည်းပဲအဲ့ဒီသတိဓမ္မာတိအချိန်လေးကနည်းနည်းပါသွားတယ်အဲ့တော့နေလိုက်တော့မှာပါရတဲ့လောက်တတိလေးကိုကပ်ပြီးတော့နေသွားအောင်မယ်ဆိုရင်နောက်ပြန်ပြီးတော့တရားထိုင်တဲ့ချိန်ကြတော့အဲ့ဒီတွားလုံးလာတော့မှာမရမကရတဲ့လောက်ကလေးတတိကပ်ပြီးတော့နေထားတဲ့တတိဓမ္မာတိနည်းနည်းလေးပဲဖြစ်ဖြစ်ရှိနေတဲ့အတွက်ကြောင့်ထိုင်တဲ့ခါမှာစိတ်ကပူပြီးတော့ဒီမျိုးအေးချမ်းမှုရဖို့ရဆွဲသွားတယ်ဒီဓမ္မာတိကောင်းလာတယ်အပြင်ဘုံဘုရှင်းလာတယ်မြတ်စွာဘုရားကဘယ်လောက်ထီအောင်မှားထားလဲဆိုရင်ဘာတိတေသမ္ပဇာနာကာရီဟောတိစကားပြောနေစဉ်မှာတတိလေးဉာဏ်လေးနဲ့ရှင်းပြီးတော့ဖြူပါစကားပြောလို့မှတော့တတိကထားမယ်ဆိုရင်ရတဲ့လောက်ရပါတယ်ဒီညကတော့ပါနေမှာပဲနော်ဒါတွေကိုထပ်တာထပ်တာပြောနေရတာတခြားမဟုတ်ဘူးတချို့တွေကအဲ့ဒီလို့ဆိုရင်ဓမ္မရိယပါမလားပရမတ္တပါမလားတဲ့ပြောတယ်လုံးကြည့်စမ်းပါဘယ်တော့အကျိုးရှိတယ်ဆိုတာသိလာလိမ့်မယ်နော်အဓိကပြီးတော့စကားပြောမယ်ဆိုရင်ကိုယ်ဘယ်လိုစဉ်းစားနဲ့ပြောနေတာလဲသူတစ်ပါးစီကအခုခုလူချင်းတို့လောကနဲ့ပြောနေတာလားဒီတစ်ပါးကိုစိတ်ဆူးလို့မကျင်းရလို့ဒေါသနဲ့ပြောနေတာလား။သူများထက်ကိုယ်ကသာပါတယ်ဆိုတာကိုကြွားခြင်းလို့မာနနဲ့ပြောနေတာလား။သူများကြီးပွားနေတာတိတ်ပြနေတာတွေကိုမနာလိုဘူးတို့တဲ့စိတ်တွေဖြစ်နေပြီးတော့သူများကွယ်ရမှာအတင်းပြောခြင်းနဲ့စိတ်နဲ့ပြောနေတာလား။ဒါတွေကိုသိလို့ရတယ်။မေတ္တာကရုဏာနဲ့ပြောတာလား။သူတစ်ပါးကိုအကျိုးရှိစေခြင်းကိုပြောတာလား။အဲ့တော့ကောင်းတဲ့စေနာနဲ့ပြောတာဖြစ်စီမကောင်းတဲ့စေနာနဲ့ပြောတာဖြစ်စီတတိလေးထားလဲလို့ရှိရင်ကိုယ်စေနာကိုကိုယ်သိနိုင်ပါလေပြောပုံစုပုံဟာမူယာညနာနေထားအတန်တိုးကျေအတန်မာရာအတန်နုညာလာဒါတွေကိုကအားလုံးတစ်ခုမို့တစ်ခုတတိကပြောတိပြောပြောမယ်ဆိုရင်ရပါလေဇက်လှုပ်နေတာရှားလှုပ်နေတာနှခမ်းကြီးရင်ထိသွားနေတာရှာနဲ့သွားနဲ့ထိနေတာရှာနဲ့အာကောင်နဲ့ထိနေတာလှုပ်ရှားမှုတိုင်းမှာထိမှုတွေအများကြီးပါနေတယ်ဒါတွေထဲကလည်းပဲတစ်ခုခုကိုသိပြီးတော့ပြောသွားမယ်ဆိုရင်လည်းပဲရပါတယ်တတိကိုကားနိုင်တယ်လို့ကတ်တဲ့တဲ့ကြောင့်သူစိတ်မှာပြောင်းလဲမှုနည်းနေတယ်ရှင်းနေတဲ့အခြေအနေကိုသိနေတယ်ဒီလိုပြောင်းလဲမှုတဘောနည်းနေတာကိုသိနေတာဒီနည်းနည်းအင်တန်ဖို့တန်တယ်ဒီအင်တာကောင်းလာလို့ရှိရင်ဒီအချိန်မှာစိတ်ထဲမှာဖြစ်နေတဲ့အခြေအနေတွေကိုပို့ပြီးတော့သိလာတယ်ကိုယ်စကားနံကိုသိတယ်ကိုယ်စကားနံရင်သူ့ရာကျေတာမြင်ရမှာကြောတာဒါတွေလက်သိတယ်သိပြီးတော့ပြောသွားတဲ့အချိန်မှာစကားအမှားအင်တာနဲ့လာတယ်အကျိုးရှိတဲ့စကားကိုပဲပြောတယ်အကျိုးမရှိတဲ့စကားကိုမပြောဘူးပြောရင်ပြောရင်နဲ့တတိဝင်လာလို့ရှိရင်အကျိုးမရှိဘူးဆိုရင်ရလိုက်တာလေ။စကားလမ်းကြောင်းပြောင်းပြစ်လိုက်တာလေ ရင်လိုက်တာပဲဒီလိုဖြစ်သွားရင်ဘဝမှာအမှားရင်းနေလာနိုင်တယ်လူတွေဟာကိုယ်လုပ်တဲ့အမှားရဲ့အကြောင်းကိုပြန်ခံရတယ်အမှားရင်းတွေကြောင့်ရှုပ်ကုန်တယ်သူများမှားလို့ကိုခံရတာကနည်းနည်းပါပဲအမှန်တော့ကိုယ့်ဟာကိုမှားလို့ကိုခံရတာကပိုပိုများပါတယ်ဒါအမှားတွေများလာပြီးတော့သိချုပ်ကုန်လို့ရှိရင်တခါတလေရှင်းလို့မလွယ်တော့ဘူးတခါမှားသွားရင်စဉ်းတွေတော့ချုပ်ကုန်ဘယ်လိုလုပ်ပြန်ရှင်းရမလဲဆိုတာတော့မှစဉ်းစားဖို့မလွယ်တော့ဘူးအဲ့တော့တတိကောင်းလာလို့အမှားနည်းလာတဲ့လူရဲ့ဘဝဟာပိုပြီးတော့ရှင်းလာတယ်ဘဝကိုရှင်းရှင်းလင်းလင်းနေသွားခြင်းနဲ့ဆိုရင်တတိလေးနဲ့နေလိုက်ပါဘဝဟာရှင်းလာပါလိမ့်မယ်စိတ်ရှင်းရင်ဘဝရှင်းတယ်စိတ်ယိုးရင်ဘဝယိုးပါတယ်စိတ်တွေရှုပ်ရင်ဘဝလည်းရှုပ်လာမယ်စိတ်တွေဆန်းပြရင်ဘဝလည်းဆန်းပြလာမယ်အခုခေတ်ကသရုံးကိုရှုပ်လာတယ်ဒီစီအဆုံးဆုံးအတုံးဆောင်တွေကစအင်မတန်ရှုပ်လာတယ်ဘာလို့တော့လောဘတွေကအင်မတန်အရာကြီးလာတာကိုစိတ်တွေအင်မတန်ရှုပ်လာလောကကြီးမငြိမ်းချမ်းတော့ဘူးဘာလို့တော့လူတွေစိတ်မှာမငြိမ်းချမ်းပဲကိုဒီလိုလေကန်းကပြီးတော့အမြဲတမ်းနေပါဒီလိုနေတဲ့လူတွေဟာအချိန်ပြည့်နေလို့ဘုရားရှင်ရှိမှတရားထင်နေဆိုရင်လည်းစိတ်မကြဘူးစိတ်ကငြိမ်းသွားတယ်ဒါဟာကိုယ်ထိလုံနေတဲ့တရားဓမ္မတွေကပြောတာဒီပြီးတော့အခုတတိကိုပို့ပို့ပြီးတော့ကတ်တဲ့ခါမှာရနေတဲ့တရားရှိမှအေးအေးဆေးဆေးတရားခံပြီးဆိုရင်စိတ်ပြန့်နေမှုအင်မတန်နည်းသွားတယ်။အရင်တုန်းကတဏှာကြီးထိုင်ပေမဲ့မိနစ်40လောက်ကစိတ်ပြန့်နေတယ်။တခါတလေမိနစ်50လောက်ပြန့်နေတယ်။ငြိမ်။နောက်ဆုံး10မိနစ်လောက်ကြာမှနည်းနည်းငြိမ်လာတယ်။အခုတော့ဇနီးကုံရတဲ့လောက်တတိကတ်တဲ့အတွက်ကြောင့်ထိုင်လိုက်သိမကြဘူး။စိတ်ကငြိမ်သဲပြီးတော့ဒီစုပန်တဲ့တဲ့ပရမတ်တဘောတွေထင်ရှားလာတယ်အဲ့ဒါကိုပြောကြတယ်ဒီနေ့တအလုံးစိတ်ကိုလှုပ်ပြထားမယ်ဆိုရင်ဒီဖင့်ပြထားတဲ့အရှင်ကြီးကရှိနေတယ်နော်စိတ်ကအရှင်ရနေတယ်ဒီနေ့တအလုံးဖင့်ပြထားပြီးမှညနေကျမှတရားထင်ငါစိတ်ကလေးငြိမ်းလေးနေပါလို့ပြောလို့မရဘူးအနတ္တတဘောတွေအကြောင်းကျတဘောတွေနော်ရှိစိတ်ကနှုတ်စိတ်ကိုထောက်ပံ့ပေးသွင်းနေတာရှိစိတ်ကဒီငင်းတဲ့စိတ်ဖြစ်ရင်နှုတ်စိတ်ကဒီငင်းတဲ့စိတ်ဖြစ်ပေါ်ရထောက်ပံ့အများကြီးရတယ်ဘုရားထိုင်လို့ကောင်းကျင်တယ်ဆိုလို့ရှိရင်ဒီမေတ္တာလုံးသုမထားပါလေဒီကျင့်ကိုဆဲဆဲညင်းညင်းလို့ပို့လို့တယ်မဟာသတိပဋ္ဌာန်တုတ်မှာဟာကျင်ဘဝနေတုံးမှာယနေ့တုံးမှာထိုင်နေတုံးမှာအင်းဒီတို့မှာစားတော့ဒီတို့မှာစကားပြောနေတို့မှာအဝတ်စားတွေကန်တုံးတုံးတုံးမှာကိုယ်ခွက်ပကံဇွန်ခင်းတွေကန်တုံးတုံးတုံးမှာစသဖြင့်လုံးညကန်ညသွေးချစ်တညအားလုံးကိုတိတိပြီးတော့လုံးပါအဲဒီလိုလုံးလို့ရှိရင်လုံးနေတို့မှာလည်းစိတ်အေးချမ်းတယ်နောင်ခါအေးစစ်စစ်တရားခံနေဆိုရင်လည်းစိတ်ဒီနေအကြံကိုများကြီးရတော့တယ်အထူးသဖြင့်အသက်တွေကြီးလို့ငယ်ဆုံးကလည်းမလုံနိုင်မကင်နိုင်တဲ့အချိန်မှာပို့ပြီးတော့ဘဝကိုကျင်းနိုင်ကြီးအောင်နေတတ်ဖို့လိုတယ်အရေးအကောင်းဆုံးမှာမိသားစုစားဝတ်နေရေးအတွက်အင်ဂျီအတွက်အလုပ်တွေလုပ်ခဲ့တယ်အဲ့ဒီအလုပ်တွေကသူများကိုပြလို့ရတယ်အလုပ်တွေအဲ့ဒါကိုပဲအင်းအင်းလေးစကားလုံးသုံးပြီးပြောရမယ်ဆိုရင်doing လို့ခေါ်တယ်ဒီတရားထိုင်တဲ့အလုပ်ကြတော့ being လို့ခေါ်တယ်တရားအထုတ်တယ်ဆိုတာဖြစ်နေတာကိုသိနေတာဖြစ်အောင်လုပ်နေတာမဟုတ်ဘူးသူ့တဘောနဲ့သူဖြစ်နေတာကိုသိနေတာမဖြစ်အောင်ထိန်းချုပ်ထားတာလည်းမဟုတ်ဘူးဖြစ်နေတာကိုကြည့်တဲ့သည့်သူ့ဟာသူချုပ်သွားတာလေတရားထိုင်နေဆိုတာ being mindful လို့ပြောလို့ရတယ်တတိရှိနေတယ်သို့မဟုတ်တတိနဲ့နေတယ်ပြီးနေတယ် တည်နေတယ်လို့ပဲပြောလို့ရတယ်။တည်တာကိုလုံးနေတယ်လို့ပြောလို့မရဘူး။ Being mindful ဖြစ်နေ။စိတ်ကမြင်တတ်နေတယ်ဆိုရင်စိတ်ကစူးစီးနေတယ်။ Being calm, being collected အဲ့လိုဖြစ်နေတယ်။ဒါဝင်နေရတဲ့အလုပ်လုပ်တာတခြားအလုပ်တွေလုပ်တာကို doing လို့ပြောတယ်။အဲ့တဲ့ငယ်တုန်းက doing ကိုအများကြီးလုပ်ခဲ့ရတယ်။မွေးလာတဲ့ကအသက်ရှင်မှုရေးပညာရေးစာဝတ်နေရေးအရေးကြီးပါတယ်အသက်တွေကြီးလာလို့ဦးမင်းလာတဲ့ရေကြတော့ပညာရေးလည်းသိမလို့တော့ရင်းလို့ပညာရေးကိုရောက်ချပြီးလုပ်နေရတာမဟုတ်တော့ဘူးနည်းနည်းပါးပါးပဲလေ့လာရတော့တယ်စာဝတ်နေရေးလည်းအသင့်အသင့်တည်းလုပ်ရတယ်အရင်လိုအချိန်ကြည့်ကြည့်မဟုတ်တော့ဘူးဒီအချိန်မှာဘာနဲ့နေမလဲဆိုတော့ဘင်းနဲ့နေရတယ်ဒီနေ့မနေရင်လောလောလည်ကြီးဖြစ်သွားလိမ့်မယ်။ဒါတော့တီးပြီးတော့နေမှာပါ။တီးပြီးတော့မနေနဲ့။မနေလို့ရှိရင်စိတ်ကရောင်းလဲလဲဖြစ်နေမယ်။လူများဟာဘဝကို dream နဲ့ပဲတိုင်တာလေးရှိတယ်။ဘလောက်လုံနိုင်တယ်လဲ၊ဘလောက်ရှားနိုင်တယ်လဲဆိုတာနဲ့ပဲတိုင်တာလေးရှိတယ်။မလုံနိုင်တော့ဘူး၊မရှားနိုင်တော့ဘူးဆိုရင်စိတ်တက်ကြလာသောဝကျင်တောင်းကလည်းဒီ doing ကိုကြည့်ပြီးတော့လေလူကိုအပြစ်မှတ်ပြတယ်သူဘာလုပ်နေတာလဲသူကဘယ်သူသူကဆရာဘူးသူကအင်ဂျင်နီယာသူကတရားသူကြီးသူကအကြောင်းဆရာစသဖြင့်ညာသူအဆင့်တန်းကိုကြည့်ပြီးတော့လူကိုတိုင်းတာလေအပြစ်မှတ်ပြတယ်ကိုလဲသောဝနေစဉ်ကြည့်ရမယ်သောဝကျင်နဲ့အကျိုးရှိမဲ့အလုပ်မျိုးကိုလုပ်ရမယ်လူကသောဝကျင်တောင်းထဲမှာကြီးပြင်းလာတာမဟုတ်လို့ပဝန်ကျင်ကအကျိုးမပြုပဲမနေသင့်ဘူး။ကိုပဝန်ကျင်ကအကျိုးပြုနိုင်မှသာဘဝပူပြော့လဲအသေးသေးရှိတယ်။ပူပြော့လဲကျင့်တတ်မှုရမယ်။ဒါပေမဲ့ဒီတစ်ခုတည်းနဲ့ဘဝကိုတိုင်းတာဆုံးဖြတ်ဖို့မသင့်ဘူး။ဒီ doing တစ်ခုတည်းနဲ့ဘဝကိုတိုင်းတာတဲ့သူက doing ကိုမလုပ်နိုင်တဲ့အခါမှာသူ့ဘဝကိုတိုင်းတာစရာဘာမှမရှိတော့ဘူး။သူ့ဘဝသုံးဝင်တော့အသေးပင်မရှိတော့ဘူးလို့ဒီလိုခံစားနေရတယ်အသက်ကြီးတဲ့တရားကြီးတယောက်ကပြောတယ်တတိတော်က useless ဖြစ်သွားပြီဘာမှသုံးမကြတော့ဘူးဒါကြောင့် inferiority complex တင်ငယ်စိတ်ဖြစ်နေတယ်တတိတော်ဘာမှမလုပ်နိုင်တော့ဘူးတင်ငယ်ချင်းတွေလုံးနေတာကိုကြည့်ပြီးတော့တော်တော်အားငယ်တယ်စဉ်းစားကြည့်နော်အသက်ကြီးသွားပြီလုံနေတုန်းကအများကြီးလုပ်ခဲ့တယ်ဒေါ်ပြီပေါ့ဘာကြောင့်စိတ်သက်ကြာနေရမှာလဲဘာဖြစ်လို့အားငယ်နေရမှာလဲဒေါ်ပြီလို့မပြောသင့်ဘူးလားဒေါ်ပြီငါဟာငါတရားလေးနဲ့နေတော့မယ်ဘဝတစ်ခုလုံးလုံးလုံးတာနဲ့အချိန်ကုန်မခံတော့ဘူးလို့ဒီလိုသဘောထားသိပြီတကယ်တော့ဘုံဘုံပြည့်စုံနေတာကနေနေကြတဲ့က being ဆိုတဲ့တရားထုတ်မှုကိုလုပ်သွားရင်နဲ့ doing ဆိုတဲ့စာဝတ်နေရည်လူမှုရေးလုပ်ပြီးပါလုပ်သွားနေရမယ်ဒီနှစ်ခုကိုခွဲပြီးတော့မထားသင့်ဘူးအဲဒီလို being နဲ့နေသွားရင်နဲ့ doing ကိုလုပ်သွားတဲ့သူဟာသူလုပ်တဲ့ကိစ္စတွေဟာသူ့အတွက်ပိုးပြီးတော့အကျိုးရှိတယ်သူတစ်ပါးအတွက်လည်းပိုးပြီးအကျိုးရှိတယ်သူတစ်ပါးကိုတိခတ်မဲ့ကိစ္စကိုရတော့မှမလုပ်ဘူးတရားထုတ်ပြီးတော့စိတ်ငြိမ်းချနေတဲ့သူဟာအများရန်သူတစ်ပါးအကျိုးရှိတဲ့ကိစ္စကိုလုပ်ချင်တယ်။မိမိရောသူတစ်ပါးရောအကျိုးရှိတဲ့ကိစ္စကိုပို့ပြီးတော့လုပ်လို့ရှိတယ်။သူအကျိုးထိခဲ့တဲ့ကိစ္စကိုလုပ်ချင်စိတ်ရှိဘူး။တတိရှိတဲ့သူဉာဏ်ရှိတဲ့သူဟာကိုယ့်ကိုယ်ကိုထိခဲ့တဲ့ကိစ္စကိုလည်းဘယ်တော့မှမလုပ်ဘူး။သူတစ်ပါးကိုထိခဲ့တဲ့ကိစ္စကိုလည်းဘယ်တော့မှမလုပ်ဘူး။ဘာဖြစ်လို့လဲဆိုတော့ဒီတဘာကိုထိခဲ့အောင်လုပ်ရင်လေငါလည်းပြန်ထိခဲ့တယ်ဆိုတာဒီကိုယ်တိုင်သိတယ် What goes around comes around ကိုယ်တောင်းတင်မှာဖြစ်နေတဲ့ကိစ္စလားတင်းကိုယ်စီကိုပြန်ဆက်လာတာပါပဲပြီးကြနေလို့မရဘူးဒီမရှိတဲ့သူညာမရှိတဲ့သူလားညာထိခဲ့အောင်လုပ်ပြီးငါတော့တော်တော်ကျူးတော့ 救命啊！抓着一个绝情罪呢，明天明年你抓这路啊，明天我不必到酒店来的，不必到体检要酒店来的，俺那个男的在这边，俺这个路的老干妈明天在这边，谁查了以前哦，今年哦，明年哦，这里面干不着，你抓人呢，啥问题都不，能抓家上吧？明天就是的路，老家就是的路。过三五年一段，他放弃这路过路吧。一路呢，这地方在干嘛？明天我别路下来，路丢，对，是个路丢，再没路没来干嘛？过看他妈骗你了，过谁妈骗你了？第一比较你的，第一呢，娘娘你那样嘛？在几个这个阿姨，一个蚂蚁队伍，一零年不比到这个保税里面的够了。过下过，这一零年没比到，这个里一千年基金没去那样的吧？过第二类股是农村比到，这一千的，你家里的人，老家的哦，他们家的就比较要把这个，大股那边那边剩下这些的，妈妈都没变成这个嘞。不啊，古地啊，那农村比较，谁天天在那里吧？一路那边那边的，我感觉你啊，你就比人家的。Physics 就考的，一般别的平常这个，我嘛都不是搞了。Quantum physics 嘛，subatomic 就考的，name you out。今年的有十八万块钱的八折比了，都比他们老大人去的。这里嘛，这里十八兆米八的高路口的，你们当地的那里有有有有有有有有有有有有有有有有有有有有有有有有有有有有有有有有有有有有有有有有第三家伙来的嘛，细细怎么样？要的阿拉伯十三年的，那路嘛，地下路路没有，这苦标呢，这东西嘛，细怎么样？阿拉伯不也也都拿的，但哥哥不，都看别人，哪个你都看有多少年？哥哥不都看别人了，哪个我都看别人，别人都拿的三五路标的嘛。哎啦，你们当年年年的表示到的，各国国都看便宜，老家鸡我都看便宜要的。过年老家鸡哈，十三的嘞，那路嘛比较偏多，快点路没有，走路各国国高昂都来，老家鸡高昂都来要办的，千万难办的。这边里表现人嘛，那要么一天里的苦苦，他开下路的，给他办来之后 ，We are the world， 他的钱哪门咯？这边就叫生下起来的 ，We are the world， 哪里比你老大？最困难的，喏。我讲啊，那确实真。我讲啊，确实办不会，那是。我讲啊，高昂的真的。我喊啊，高昂的真的真的，老家几乎就比较要得。我呢，老家几年啊，不大的亲戚的，十三年的。有的要一家没有钱，都要一家没花，都百分之五。奶奶了，就这样的。你家生病了，我们家都得到了滴答的。哎妈，爹妈婆婆，哎，听见你的声音，哎，都说彻底是的了，表家的。哥嘛是新人，没那你们嘞。哥把婚结了，对不对？没那是新人了没？哥嘛是新人的声音，谁敢没记着？再看看下了没？我谁没抢到过？我是新人的， အဲ့လိုတင်းင်းကြီးတင်းင်းလုံးနေဒီလောက်နဲ့ရမနေဘူးအဲ့ဒါဘယ်သူကြောင့်ဘယ်ဝါကြောင့်မင်းတို့ကြောင့်ဘယ်သူမကောင်းလို့အဲ့လိုကိုယ်ပတ်ဝန်းကျင်ကလူတွေကိုအပြစ်တွေအများကြီးတင်တော့မယ်အဲ့ဒါလို့ဆိုရင်ပတ်ဝန်းကျင်မှာရောစိတ်ချမ်းသာမှုမရှိတော့ဘူးပေါ့စိတ်မချမ်းသာနေတဲ့လူဟာသူများကိုစိတ်ဆင်းရဲလုပ်တယ်လုပ်ချင်ပြီးဖြစ်စေမလုပ်ချင်ပြီးဖြစ်စေလုံးနည်းရသားဖြစ်သွားတယ်ဒီရနဲ့ဖြစ်စေမဒီရနဲ့ဖြစ်စေရည်ရည်ဖြစ်စီရည်ရည်ပဲနဲ့ဖြစ်စီကို့မှာစိတ်ဆင်းရဲနေသူများကိုစိတ်ဆင်းရဲလုပ်တယ်ဘယ်လိုမှရှောင်လို့မရဘူးအဲ့ဒါကိုသတိထားကြည့်ပါကို့မှာစိတ်ချမ်းသာနေတော့မှသူများကိုစိတ်ဆင်းရဲလို့မရဘူးဒီနေ့ကျတော့ဆက်လိုက်ကြည့်ပါမှာသူများကိုစိတ်ဆင်းရဲအောင်လုပ်လို့မရဘူးသူများကိုစိတ်ဆင်းရဲအောင်လုပ်တော့မယ်ဆိုကြတဲ့ကသူ့မှာအဆိုးတစ်ခုခုကိုစဉ်းစားရတော့မယ်အဲ့ဒီအဆိုးတစ်ခုခုကိုစဉ်းစားပြီးဆိုရင်သူ့မှာစိတ်ချမ်းသာမှုရှိသေးလားမရှိတော့ဘူးကိုယ့်ရဲ့စိတ်ချမ်းသာမှုကိုအပြည့်အစုံမခံဘဲနဲ့သူတစ်ပါးကိုစိတ်ဆင်းရဲအောင်လုပ်လို့မရနိုင်ဘူးတော်တော်ကိုနည်းနည်းနည်းနည်းစဉ်းစားပါဒါကြောင့်ကိုယ့်ဟာကိုစိတ်ချမ်းသာအောင်ညီလက်ချင်းပြီးပြင်သူများကိုစိတ်ချမ်းသာအောင်ထားလိုက်ရပြီနောက်တစ်ချက်စဉ်းစားကြရအောင်လားကမင်္ဂလာတုတ်မှာပါတဲ့သမဏာအနိစ္စတတနံဆိုတာလေဒါကိုလူတိုင်းကြားဘူးသိဘူးကြမှာပါဒီစကားကိုဘာသာပြန်ရင်ယဟန်ကိုဖူးတွေ့ရခြင်းလို့ဒီလိုဘာသာပြန်ကြတယ်ဒီတက်ကိုပြီးရှင်းတဲ့အတိအကျကိုပြောရရင်ငင်းချမ်းတော်သူကိုမြင်ရခြင်းငင်းချမ်းတော်သူကိုမြင်ရခြင်းဒီမင်္ဂလာတစ်ပါးငင်းချမ်းတော်သူကိုမြင်ရခြင်းဒီမင်္ဂလာတစ်ပါးဆိုတာကိုပြီးချင်အောင်စဉ်းစားကြည့်ပါမင်္ဂလာဆိုတာပါလေအောင်မြင်ကြအောင်ကြီးပွားကြအောင်ပြည့်စုံကြအောင်တိုးတက်ကြအောင်အကြောင်းကိုမင်္ဂလာဘုံဘုံမနေ့ကဤတတခုကိုသွားကြည့်တယ်ဒီဤတကိုဒီနှုန်းကလည်းရောက်ဖို့ပါတယ်အဲ့ဒီမှာဉာဏ်ကြားသာယောဂီတွေလည်းတရားထုတ်ကြတယ်ဘုံဘုံရောက်သွားတော့တချို့ဤတထင်မှာတရားထင်နေကြတယ်တချို့တတိလိကပြီးသင်္ညာရှောင်နေကြတယ်သူတို့ကိုမြင်ရတာကစိတ်ချမ်းသာလိုက်တာဤဤချမ်းသာတရားထုတ်နေကြတယ်အဲ့ဒီတော့တရားခံနေတဲ့လူကိုမြင်ရတာအင်မတန်စိတ်ချမ်းသာတာပဲမြင်ရတာကစိတ်ကိုကျေနပ်နေတယ်စိတ်ဆိုတာအာယုံကိုလိုက်ပြီးဖြစ်တာပါငြင်းချမ်းတဲ့အာယုံကိုမြင်ရရင်စိတ်မှလည်းငြင်းချမ်းတာမြင်ရတဲ့အာယုံကလူတယောက်ဒီငြင်းငြင်းအေးချမ်းချမ်းလေးခိုင်းနေတယ်တရားနှလုံးသွင်းနေတယ်ဆိုရင်စိတ်မှလည်းကြည်ပြီးအေးချမ်းခြင်းဖြစ်သွားတယ်ဒါကြောင့်ကိုယ့်ဟာကိုယ်စိတ်ချမ်းသာတာနေလိုက်ရင်သောင်းကျင်ကကိုယ့်ကိုမြင်လိုက်ခြင်းအဖြစ်သူတို့စိတ်မှာစိတ်ချမ်းသာမှုရတော့တယ်ဒီတင်သင့်တည်းပြီးပြောရမယ်ဆိုရင်အဲ့ဒီလူရဲ့အေးချမ်းတဲ့စိတ်ကြောင့်သောင်းကျင်မှာအေးချမ်းတဲ့ဓာတ်လွှမ်းသွားတယ်တတိထားတဲ့လူဆိုရင်သူသိပါတယ်ဥပမာဒီပုံမှန်ဆိုရင်ကိုယ်ရဲ့ဆရာနာမှာနေခဲ့ရတာနှစ်တူချင်းပါပဲဆရာတော်ကအင်မတန်အေးချမ်းတာဒီဆရာတော်နာကိုငငယ်ရသည်လည်းမကြမကြလာကြလေဆရာတော်ကိုယ်နဲ့ငငယ်ကိုကြွလေငငယ်သားတွေကိုတဲ့တယ်မြင်ကြည့်တယ်ဘာဖြစ်လို့ဆရာတော်ကိုကြည့်နေတာလဲနေတော့သူတို့ကရိုးရိုးလေးပြန်ဖြေတယ်မြင်ဘူးသမီးဒီဘူးသမီးတွေထဲမှာဆရာတော်ဟာအနည်းငယ်ဆုံးအေးချမ်းဆုံးလူပဲအဲ့တော့ဆရာတော်ရဲ့အေးချမ်းမှုကိုမြင်ရတော့သူတို့စိတ်ထဲမှာလဲငါတို့လည်းအေးချမ်းခြင်းတယ်ဆိုတဲ့စိတ်ဖြစ်ပေါ်လာတာဆရာတော်ကမြင်ရတာကူကစိတ်ချမ်းသာတယ်တချို့ဆရာတော်ကလာဖူးကြတယ် အခုအချိန်ဖူးခင်မရပါဘူးခဏနေပါဦးဆရာတော်နားနေနားနေပါလေလို့ဆိုတာပြောတာတောင်းမှတချို့တားလို့မရဘူးခဏလေးဖြစ်ဖြစ်ဖူးချိန်ပါလေဘာမှမမေးပါဘူးဆရာတော်နားမှာခဏလေးထိုင်ခွင့်ရရင်တော်ပါပြီလို့အဲ့ဒါလို့သူကပြောကြတယ်အဲ့ဒါနဲ့ဆရာတော်ကိုသွားလျှောက်ပေးရတယ်သူတို့ကလည်းဆရာတော်ကခွင့်ပြုတာနဲ့ဆရာတော်သတင်းသုံးတဲ့အခန်းထဲကိုဝင်လာပြီးတော့ဆရာတော်နဲ့မင်းကြီးမွေးမှာငင်းငင်းတက်တက်ကလေးထိုင်ကြတယ်ထိုင်ပြီးတော့သူတို့ကလည်းတရားရှိမှပြနေတယ်ဆရာတော်ကလည်းထိုင်ပြီးတရားမှတ်တယ်တရားထုတ်တယ်တော်လေးကြာတော့ဆယ်မိနစ်လောက်ရှိတဲ့အခါသူတို့ရိုးရိုးတည်တည်လေးဥချပြီးတော့ပြန်ထွက်တာ။ဒါနဲ့ဒီဘုံကမေးပါလေ။ဘာဖြစ်လို့ဘာမှပြောရတာမရှိဘဲနဲ့ပြောခွင့်မရဘဲနဲ့ဝင်ပြီးတော့ထင်ရတာလေ။အဲ့လိုမေးတော့သူတို့ကဆရာတော်အနာရောက်သွားရင်ဆရာတော်ရဲ့အေးချမ်းမှုဟာနည်းနည်းတော့သူတို့စီကိုအရှင်ဟလိုက်တယ်လို့ပဲသူတို့စိတ်ထဲမှာဆင်းရဲနေတာပူလောင်နေတာခဏလက်တာသွားတယ်ဒါကြောင့်ဒကာကြီးတို့ဒကာမကြီးတို့ဘဝကိုအေးချမ်းအောင်ကြိုးစားပြီးတော့နေကြပါကိုယ့်ရဲ့အေးချမ်းမှုဟာအဝန်းကျင်ကိုအများကြီးကျိုးပြုပါလေဘဝပူလောင်နေရင်အောင်ကျင်ကိုပူလောင်သွားစေတယ်။ဒါကြောင့်ကိုယ့်ဟာကိုယ်ရေးချအောင်နေလိုက်ခြင်းဒီနည်းလောကကြီးကိုအများကြီးအကျိုးပြုရရပါပြီ။ဒီစီးပေးနိုင်မှပိုက်ဆံပေးနိုင်မှလို့ဘယ်တော့မှမထင်ပါနဲ့။ပေးနိုင်တုန်းကပေးခဲ့တယ်။လုံနိုင်တုန်းကလုံခဲ့တယ်။အခုအချိန်မှာရေကြမှုပဲပြီးတော့မယ်မေတ္တာပဲပြီးတော့မယ်အဲ့ဒီလိုသဘောထားလိုက်ပါအမှန်ကတော့ဒါကဘိုးတောင်တံမှုရှိနေတာပဲကိုကဒီလိုနေခြင်းအဖြစ်ဒီလိုစိတ်ထဲမှာဩငါတို့မီးငါတို့ဖြီးငါတို့ဖိုးဖွားမိတ်ဆွေတွေဟာတော်တော်ရေကြမ်းနေတာငါတို့လည်းသူတို့လိုအေးအေးချမ်းချမ်းနေရရင်ကောင်းပါပဲလို့အတုမြင်လာလိမ့်မယ်အဲဒီလိုအတုမြင်ဖို့ရာအရေးကြီးတယ်မမြင်ရင်တူဖို့တော်တော်ခက်တယ်မကြားဘူးရင်လည်းတူဖို့တော်တော်ခက်တယ်ဒီလိုကောင်းတဲ့ဥပမာကောင်းတဲ့စံပြ good example ဖြစ်နေနေတရားအင်တန်ကျူးများပါလေ။ကိုကသူတစ်ပါးအတွက်ဥပမာကောင်းဖြစ်ဖို့အရေးကြီးတယ်။ဒါကိုနည်းနည်းနည်းစဉ်းစားပါ။ကိုကသူတို့အတွက်ဘာမှအလုပ်မပေးပေမဲ့ good example ဖြစ်ချင်းတည်ပြီးအကျိုးများလာပါပြီ။ဒီလိုလူတွေလောကမှာများလာပြီဆိုရင်လည်းနဲ့နေမလဲ။လောကကြီးမှာအင်တန်အေးချမ်းမှာငယ်တဲ့လူတွေလည်းမအေးချမ်းကြီးတဲ့လူတွေလည်းမအေးချမ်းဘသူမှမအေးချမ်းမင်းတူဝစီကသူနောက်တူစီကိုကူးပြီးတော့အကုန်လုံးကကြားလေးပူလေးဖြစ်လာမှာပဲလောကကြီးမှာအေးအေးချမ်းချမ်းနေတဲ့လူတွေများများလိုအပ်ပါတယ်တခြားလူတွေကတော့ပေါ်ပါတယ်အင်ဂျင်နီယာတွေဆရာဝန်တွေသိပ္ပံပညာရှင်တွေအပြောပါမြင်းမြင်းနဲ့ပြောပြင်းပြီးနေတဲ့လူတွေအမြင်မျိုးတီးဆူပြီးနေတဲ့လူတွေပစ္စည်းအမျိုးမျိုးတီးထွင်ပြီးနေတာတွေညာလိုအားကြီးလို့တို့ပါတော့လို့တောင်းပြောနေပါလိမ့်ဒီထက်ပိုပြီးမလိုတော့ပါဘူးအတုံးဆောင်ပစ္စည်းအဆန်းပြားတွေတကယ်လိုရသလားအေးအေးချမ်းချမ်းဒီဒီငင်းငင်းရင်းရင်းကျက်ကျက်နေသွားတဲ့လူတွေ ဘဝကိုဒီလိုနေပါလို့หนีပြသွားတဲ့လူတွေလိုပါလေဘဝမှာหนีရေးကိုပြစ်ဖို့လိုတယ်နော်လူတွေကသာဝတိအတွက်လုံးပန်းနေကြတယ်ဘဝကိုဘယ်လိုနေသွားကြမလဲ How to live life ဆိုတာကိုသိမစဉ်းစားဘူးဘဝကိုနောက်ဆုံးအချိန်ထိအတိအကျရှိရှိတန်ဖိုးရှိရှိဘယ်လိုနေမယ်ဆိုတာသိဖို့လိုတယ်အဲ့ဒီလိုမသိလို့ရှိရင်အသက်ကြီးသွားတဲ့အခါကြာလေအသုံးမကျလေဖြစ်လာတယ်တော်တော်အားငယ်စရာတော်တော်စိတ်ညစ်စရာကောင်းတယ်နေတတ်ရင်တော့ကြာလေတန်ဖိုးရှိလေကြာလေပြင်းထန်မှုအများကြီးရလေဖြစ်လာတယ်ငါဘဝတန်ဖိုးရှိလိုက်တာငါအချင်းတွေဟာတန်ဖိုးရှိလိုက်တာဆိုတာအကောင်းကောင်းသိတယ်ဒီနေ့တာဒီနေ့တာအကုန်သွားတာအမတန်တန်ဖိုးရှိရှိအသေးပဲရှိရှိဒေးလေးနဲ့ကုန်သွားတာပဲအဲ့လိုနေသွားနေတဲ့အတွက်ကြောင့်ကိုယ့်ကိုယ်ကိုကျေနပ်နေတယ်အချင်းကိုတန်ဖိုးရှိရှိမနေဘဲနဲ့ဒီနေ့တော့ကုန်သွားပြီဒီလိုတနေ့နီးလာပြီဆိုပြီးစိတ်ညစ်နေလို့ဘာမှမတူဘူးဒီနေ့တာကုန်သွားပြီငါတန်ဖိုးရှိရှိနေခဲ့ရလားအဲ့ဒါကိုစဉ်းစားပါတကယ်၍တန်ဖိုးရှိရှိနေခဲ့တယ်ဆိုရင်ကုန်သွားတာကိုဝန်းနေဖို့မလိုဘူးမမျောနေဖို့မလိုဘူးတန်ဖိုးရှိရှိမနေပဲအလကားအချင်းကုန်သွားရင်တော့တော်တော်ဝန်းနေစရာကောင်းတယ်တော်တော်နှမျောစရာကောင်းတယ်နေ့စဉ်တတိနဲ့နေသွားရင်နောက်ဆုံးဒေခာနီးမှာလည်းပဲအထူးကြောင့်ကြာဆိုင်เสียမလို့ဒီလိုပဲခန္ဓာမှာတတိလေးကပြီးတော့တိတိပြီးတော့နေသွားရမှာဝန်내ခြင်းအာငယ်ခြင်းကြောက်ခြင်းဆွဲလန်းခြင်းဝတ္တာခြင်းမရှိပဲနဲ့တတိလေးနဲ့တိပြီးတော့သုတိစိတ်ကျသွားနေတယ်တရားကိုတိတိမိမိအားထုတ်ထားနိုင်ဒီကနေ့မှတောင်ကပ်ပြီးတော့တရားထူးရသွားတာရှိတယ်။ယဟန္တာတောင်ဖြစ်နိုင်တယ်လို့စာပေထဲမှာတွေ့ရပါတယ်။ယဟန္တာဖြစ်သွားတာရှိနေတယ်လို့ဒီအောက်အဆင့်တွေလည်းရှိတာပါပဲ။အနာဂတ်ဖြစ်နိုင်တယ်သက္ကရာဂံဖြစ်နိုင်တယ်သောတာပန်ဖြစ်နိုင်တယ်အကယ်၍သောတာပန်မဖြစ်ဘူးဆိုရင်တောင်မှတေတီတိတရားရှိမှတ်တဲ့သူဟာဒီမှတောင်မသိဘူးဘုဘဘွားရောက်တဲ့ကတရားရှိမှလျက်သားပဲဖြစ်နေတယ်တေတယ်ဆိုတာဖြတ်ခနဲ့မိုက်ခနဲ့ဖြစ်သွားတယ်လို့ပါပဲစိတ်တိစိတ်ဟာဘဝင်စိတ်နဲ့တူတယ်ဖြစ်တဲ့အချိန်တွင်လွဲလို့နာမည်လွဲခေါ်ထားတာပါပရိသန္တိစိတ်ရယ်သုတိစိတ်ရယ်ဘဝင်စိတ်ရယ်သဘောတဘာဝအကုန်တူတယ်ဖြစ်တဲ့အချိန်ပဲကွာနေ့စဉ်တတိမပြတ်နေပြီးဧခာနီးမှာတတိနဲ့တည်သွားမယ်ဆိုရင်နေရာတောင်တိလိုက်မှာမဟုတ်ဘူးဖြတ်ခနဲ့ဘဝင်စိတ်ကြတဲ့သဘောပဲသုတိစိတ်ကြတယ်ဆိုတာနဲ့ဟိုဘက်မှာပရိသန္တိစိတ်ကြံဖြစ်သွားတာဒီကြားထဲမှာဘယ်လောက်မှမကြားဘူးနော်တစ်ဆက်သေးပဲတကယ်တော့ခန္ဓာရဲ့ရုပ်ဇီဝိတ္တိတွေပဲချုပ်တာနာမ်ဇီဝိတ္တိတွေကမချုပ်သေးဘူးအဟတ်တမရောက်ပြီးသိနေပါပြုပြီးမှနာမ်ဇီဝိတ္တိတွေကချုပ်တာပါအဲ့ဒီတော့တရားရှိမှရင်နဲ့တည်တဲ့လူဟာတစ်ဆက်သေးပဲရှိမှလက်သားကြီးဝတ်ဘဝထီအောင်ပါသွားတာပဲဒီလိုတရားရှိမှရင်နဲ့ဒီတဲ့လူဟာမကောင်းတဲ့လာရကတိရောက်သွားနိုင်မလားဒီနည်းနဲ့မှမရောက်နိုင်ပါဘူးအင်မတန်ကောင်းတဲ့ဒီနည်းပဲဒီနည်းနဲ့တည်သွားရင်တည်တဲ့အခါမှာလောဘဒေါသ మో ဟမပါဘူးအာလောဘအာဒေါသအာ మో ဟတိဟိတ်ပြိဿနေဖြစ်တယ်ကောင်းတဲ့ပြိဿနေအမြဲတမ်းဉာဏ်ထက်မြက်တဲ့ပြဿနာတွေဖြစ်တယ်။ရောက်သွားတဲ့ဘဝမှာ တရားကိုဆက်ပြီးအားထုတ်လို့ရှိရင်ပို့ပြီးတော့လည်းလည်းကူကူမြဲမြဲစံစားအသိဉာဏ်ရင့်ကျက်ပြီးတရားထိရနိုင်တယ်အမြဲတမ်းကျွများတာပဲနော်ဒါကြောင့်အခုလက်ရှိရထားတဲ့အခြေအနေကိုတန်ဖိုးရှိရှိသုံးပါအချိန်ဟာရွှေထက်တန်ဖိုးရှိတယ်ရွှေကျင်မှုသွားတဲ့လူတွေကရွှေအတုံးလိုက်ခဲလိုက်မတွေ့ရဘူးအဲဒီနှုံးတွေကိုရင်နဲ့စင်းစင်းရင်းနဲ့နည်းနည်းချင်းနည်းနည်းချင်းခြွေကိုရတာအမြဲတမ်းဖို့တန်တယ်အဲဒီလိုပဲကိုယ့်ဘဝမှာရှိသမျှအချိန်လေးတွေကိုတစ်ချက်ပဲဖြစ်ဖြစ်တစ်ချိန်ပဲဖြစ်ဖြစ်အသက်ရှူတာလေးကိုတတိကလက်ချင်းအဖြစ်ရလိုက်တဲ့ဒီဒီငင်အေးချမ်းတဲ့ပစ္စုပန်တည့်နေတဲ့စိတ်ကလေးတွေရွှေလေးတွေလိုပဲတံမိုးထားလိုက်ပါစေချိန်တော့ပြိကတ်နေနေဆိုရင်တော်တော်များများဆွတ်မိသွားပြီ။5မိနစ်ဆိုရင်နည်းတာမဟုတ်ဘူး။ဒီလိုနဲ့10မိနစ်မိနစ်20ကြာအောင်ပြိကတ်နိုင်တယ်။အကျင့်ပါသွားတဲ့လူဆိုရင်ဒီလိုတရားတည်းနဲ့ပဲပြောပြီးနေလိုက်တော့တာပဲ။ဘယ်နှနာရီကြာတော့မှန်တောင်မသိလိုက်ဘူး။တခါတရားကောင်းကောင်းဉာဏ်ပါပါနဲ့လို့ရင်ဒီအလို့ဟာအင်မတန်တန်မှုရှိတယ်လို့ရကျွေးအင်မတန်နဲ့တယ်ဒီလိုနည်းနည်းကစလုံးရင်းနဲ့အကျိုးရှိမှန်သိပြီးစဲစဲမြဲမြဲလုပ်သားလို့လုပ်သွားတဲ့သူတွေအများကြီးရှိတယ်သူတို့ကလည်းတခြားသိဉာဏ်တွေတိုးတက်လာတယ်ရင်းကျက်လာတယ်တရားကပဲသူ့ဟာသူဆွဲခေါ်သွားတာပါဓမ္မနိယယဓမ္မနိယယမြေမကကုတ်ကပ်ပြီးယူတဲ့လူဟာဘိတဝဲလောက်ရရင်လည်းအဆုံးရှုံးမခံဘူး။တမနစ်တောင်အဆုံးရှုံးမခံဘူးဆိုတော့ဘိတဝဲရရင်လည်းရအောင်ယူမှာပဲ။ဒီလိုလုပ်တဲ့တပည့်တွေအများကြီးရှိပါလေ။တရက်အားရင်တရက်အေးစစ်စစ်တရားထုတ်တယ်။တချို့ဆိုရင်မနေ့အားရင်ဒီတက္ကသိုလ်သွားပြီးတရားထိုင်လိုက်တယ်။နေ့လယ်ဆန်းနိုင်လောက်ကျတော့ကြားလာတယ်။အိမ်မှာဆိုရင်လူတွေကတော့တတ်တယ်။ဒီလိုအချင်းကိုမရမကရအောင်ယူမှဖြစ်မယ်အချင်းမရှိဘူးအချင်းမရှိဘူးဆိုပြီးအချင်းကြီးဖြုံးပြနေတာပဲတယ်လီဗီရှင်းကြည့်တဲ့အချင်းတွေဗီဒီယိုကြည့်တဲ့အချင်းတွေဘာမှတန်ဖိုးမရှိတဲ့ဟူစားဆောင်ဒီစားဆောင်တွေကိုဖတ်နေတဲ့အချင်းတွေဒါတွေကအမှန်တော့လကားချင်းဖြုံးတာပါဒီလိုအချင်းကိုမရမကရအောင်ယူမှဖြစ်မယ်အချင်းရတဲ့လောက်ယူတတ်တယ်သူဆိုရင်နေနေရနေနေယူမယ်များများရများများယူမှာပဲမယူတတ်တဲ့သူဟာများများရလဲယူဖြစ်ပါဘူးဘုကိစ္စပေါ်ပြန်ပြီဒီကိစ္စပေါ်ပြန်ပြီ ਨੇ တခြားဥစားပေးကိစ္စကများနေတယ်အဲ့တော့ကိုယ့်ဘဝမှာဘာကိုဥစားပေးတယ်လဲဆိုတာကိုတရားမေးသင့်ပါတယ်ဉာဏ်စဉ်ရေးချထားဖို့တောင်းကောင်းပါတယ်ဆရာတည့်ရဲ့ ਨੇ ပထမဥစားပါလဲဒုတိယဥစားပါလဲတတိယဥစားပါလဲအဲ့လိုဥစားပေးထားတဲ့ရွေးချယ်ထားတဲ့ကိစ္စမရှိလို့ရှိရင်ဘာဖြစ်တဲ့ကိစ္စတခုပေါ်လာတဲ့ပဲအဲ့ဒါနဲ့တနည်းကုန်ရင်ကုန်သွားတာပဲဒါကြောင့်တရားနဲ့ပဲနေချင်းတဲ့သူဆိုရင်အရေးမကြီးတဲ့ကိစ္စတွေကိုအရေးမကြီးမှပြဖို့လိုတယ်အဲ့လိုအရေးမကြီးတာကိုအရေးကြီးမှသိပြီးတော့ဒေးထည့်ထားလိုက်ရမယ်အဲ့လိုထားပြီးတော့ဒါတကယ်တမ်းမှုရှိတဲ့အလုပ်တမ်းမှုရှိတဲ့တရားကိုအချိန်ယူပြီးတော့အားထုတ်သွားမယ်။အဲ့ဒီလိုနေတော့လို့ရှိရင်ဘဝကတမ်းမှုရှိလေဖြစ်လာမယ်။ကြာလေတမ်းမှုရှိလေဒိဋ္ဌိရှိလေရှင်းလေဖြစ်လာမယ်။ကိုယ်ကရှင်းအောင်နေတိုင်းရှင်းပါလေ။ကိုယ်ကရှင်းအောင်နေတိုင်းအကုန်လုံးနဲ့ရှုပ်ကုန်တော့တာပါ။ဒီဘဝမှာအနှစ်တရားဟာအတိညာမှာသောနေဆိုတာမလုံးမဖြစ်လို့လုပ်ရတာပါ။အိမ်တစ်ခုရဲ့အုံမြင့်နဲ့တူပါတယ်။ဘုံကြီးကိုသူကြီးတည်းကြီးအကြီးကြီးလှုပ်ထားပြီးတော့အထက်မှာနောက်ထပ်အိမ်လည်းမဆောက်အမိုးလည်းမမိုးဘူးစိ။ဒီအုံကြီးကမလုပ်ဖို့လေ။ဒါကြောင့် we eat to live တို့ဟာအသက်ရှင်ဖို့အတွက်စားနေရတာပါ။ we don't live to eat တို့ဟာစားဖို့အသက်ရှင်နေတာမဟုတ်ဘူးဒါကိုနည်းနည်းနည်းနည်းနားလည်ဖို့လိုတယ်စားဖို့နေရင်အသွင်ပြင်ပြည့်စုံပြီဆိုရင်ဒီထက်အရေးကြီးတဲ့အလုပ်တွေရှိပါသေးတယ်အဲ့ဒါတွေကိုသိစေချာစဉ်းစားပြီးတော့အရွယ်ကောင်းဆုံးအချင်းရှိတုံးကျမ်းမာတုံးမှာလုပ်ပြအောင်လုပ်မှာတချို့တတိယဒကာမတွေပြောတာကြားဘူးပါပဲဒီကနေ့ပလက်ကလေးစင်းပေါ်ရောက်ခါမှတရားထုတ်ခြင်းပါလေအဲ့တော့ဒီကကြီးတော့ကပြောမှုပါတယ်စိမ့်ဘော်စိမ့်ဘော်ရောက်သွားမှသူကပြောတာပါတတိတော်တရားထုတ်တာနည်းနည်းနောက်ကျသွားတယ်လေမှန်တော့နည်းနည်းမဟုတ်ပါဘူးအများကြီးနောက်ကျသွားတာပါတချို့ကပြောတယ်တတိတော်ကပါရမီရှိရလားမသိပါဘူးတရားမထုတ်ကြတာကပါရမီမရှိလို့ထင်တယ်ပါရမီဆိုတာကိုကလုံမှဖြစ်လာတဲ့ကိစ္စပါသူ့အလိုလိုရှိလာတဲ့အရာမျိုးမဟုတ်ပါဘူးအဲ့တော့ကိုကကိုပါရမီရှိတဲ့လူလို့မှတ်ပါအားလုံးဟာပါရမီရှိတဲ့လူကြီးပါပဲကိုလိုကြောင့်လူ့ဘဝကိုရတာငုံနေတဲ့အခန္ဓာတည်းကောင်းတဲ့တည်းအများကြီးရှိပါတယ်အခုပစ္စုပန်မှာကြိုးစားမယ်ဆိုရင်လုံးနေတဲ့ခန္ဓာတွေပြုထွက်လာလိမ့်မယ်။အတိညာဉ်တွေပြုထွက်လာလိမ့်မယ်။အဲဒါကြောင့်ကိုယ့်ကိုယ်ကိုပါရမီမှရှိရလားလို့မသိပါနဲ့။ဘုရားတန်တရားကြီးကအင်တန်ရှိတယ်။ဒီလောက်ရှိတဲ့တန်တရားကြီးမှာကုသိုလ်ကောင်းမှုမရှိခဲ့ပါဘူးလို့ပြောလို့ရမလား။မလုပ်ဘူးတဲ့ကုသိုလ်ဆိုရင်လောကုတ္တရာကုသိုလ်ပဲရှိတယ်။လောကီကုသိုလ်ကအကုန်လုပ်ဘူးပါလေ။အကုသိုလ်ရဲ့အကုန်လုပ်ခုတာပါပဲကိုကိုကိုပါရမီရှိတယ်လို့ပဲစိတ်ချလက်ချယုံကြည်ထားပါသူ့ဘဝကိုလည်းရတယ်တရားကိုလည်းနာခွင့်ရတယ်အားထုတ်ဖို့ပဲလို့တော့တယ်အဲဒီတော့အချိန်မရှိဘူးလို့မပြောပါနဲ့ယသမြအချင်းကိုကုတ်ကပ်ယူပြီးတော့တတိပဋ္ဌာန်တရားကိုလုပ်ပြအောင်လုပ်ကြပါ